Welcome to the Voice of America in Burmese.
ညာတမခင်ဗျာမေလ4ရက်အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့တိုင်းနိုမီတာ1925 30မိနစ်နဲ့တိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါလိမ့်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းလေးနဲ့အတူအတားအဆီးစောင့်ကြည့်မှုတွေကြားကရန်ကုန်မှာဒီကနေ့စစ်အာဏာသိမ်းမှုစန့်ကျင်ရေးခြေကျဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်
။ဒီနေ့ပိုင်းစံကြောင်းဆက်ကြရစီ။အစိုးရတော့ဒီ blue debate ပေါ့နော်။ဒီစစ်ခေါင်းစီနဲ့တက်တဲ့ဒီစီးတွေမတုံ့ဘူး၊မြေထုတ်တဲ့ဟာတွေမတုံ့ဘူးအဲ့ကြောင့်လေ blue debate ဖြစ်ကြတယ်။အစိုးရတော့အမျိုးကြီးဖောက်ကန်ကြောင်းစနစ်ကြရေးအကူအညီတော်လန်ပီစနာကိုဦးပြရ
န်ကုန်နဲ့နိုင်ငံတော်ကစစ်အာဏာရှင်စန့်ကျင်ရေးလျှော့ပြစနစ်ပြပွဲတွေအကြောင်းနဲ့အတူဖမ်းဆီးခံထားရတဲ့လူငယ်တွေဖယ်ရောက်နေမှမသိလို့မိသားစုဝင်တွေနဲ့ရှင်းနေတွေကြိုးပမ်းနေကြတာမကွေတိုင်းတွင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတွေကြားပစ်ခတ်မှုဖြစ်ပွားခဲ့တာချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီစခန်းတစ်ခုတိုက်ခိုက်ခံခဲ့ရတာအပါအဝင်အချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကတိုက်ပွဲအခြေအနေတွေနဲ့အတူအိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအဆိုးဝါးဆုံးဖြစ်နေတာကြောင့်သေဆုံးသူတွေမိသားစုကိုအခက်အခဲရှိနေတဲ့အခြေအနေဆက်ရသတင်းပေးပို့ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဖတ်စင်ကဏ္ဍတွေဖြစ်တဲ့အင်္ဂါညစကဝိုင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာအစီအစဉ်ကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလည်လို့ကပြောပြပေးကြပါမယ်ခင
်ဗျ။ဒီကနေ့အပြင်ဆရာဆရာမတွေကိုဂျေဇူးတင်ကြောင်းအထိမ်းအမှတ်ဂုဏ်ပြုတဲ့နိုင်ငံတကာလေးဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့စစ်ကောင်စီကကျောင်းတွေပြန်ဖွင့်မယ်အစီအစဉ်ကိုသတိမောက်ပြီးဆရာဆရာမတွေကျောင်းသူကျောင်းသားတွေနဲ့အတူလူထုကဆန္ဒပြကန့်ကွက်ကြပါတယ်။မန္တလေးတောင်ကြီးမိုးကောင်းတဝဲမုံရွာစလင်းကြီးရေဦးစတဲ့မြို့တွေမှာစစ်ကျင်းပညာရေးလူမရှိကြောင်းလူယာနဲ့ချီဆန္ဒပြကြသလိုမျိုးနယ်တချို့မှာလူမဲ့တပိတ်စေးနေတဲ့ပိတ်တွေလည်းလှုပ်ကြပါတယ်။ရန်ကုန်ဘက်ကအင်းစိန်ကြီးမနိုင်လှဲဘူးမျိုးတွေမှာလည်းစစ်အာဏာရှင်အလိုမရှိကြောင်းနဲ့စစ်ကောင်စီဘေးနဲ့စွမ်းရည်နှိမ်ပညာရေးလူမရှိကြောင်းညီမျိုးစုံနဲ့ဆန္ဒထုတ်ပေါ်ကြပါတယ်။ကမာရွတ်လိုင်စမ်းကြောင်းမျိုးတွေမှာလည်းလူငယ်တွေဦးဆောင်တဲ့ကြောက်ကြားတဲ့ပိတ်တွေရှိခဲ့ပါတယ်။မော်လမြိုင်ကမြို့နယ်ပညာရေးမှူးချုပ်ဦးနီးမှာပေါက်ကွဲမှုတစ်ခုဖြစ်တာကြောင့်မြို့ထဲမှာလုံခြုံရေးတင်းကျပ်ထားတယ်လို့မြို့ကံတွေကပြောပါတယ်။ဖားကန့်ပကန်ညောင်ဦးမိထီလာလောင်းလုံရေပြူဘုဟုမြို့တွေမှာလည်းလမ်းလျှောက်တဲ့ပိတ်ဆိုင်ကယ်တဲ့ပိတ်ပျောက်ကြားတဲ့ပိတ်အိမ်လင်းတဲ့ပိတ်နဲ့ရွာရင်းတဲ့ပိတ်တွေပုံစံမျိုးစုံနဲ့ဆက်လုပ်ကြပါတယ်။စစ်တကအာဏာသိမ်းနောက်ကိုစတင်ကောက်ကွယ်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေလည်းအပြင်းထန်ဆက်ရှိနေသေးပါပဲ။ဖေဖော်ဝါရီလတရနေ့မှာစစ်တပ်အာဏာသိမ်းယူခဲ့ချိန်ကနေမေလ3ရက်နေ့အထိဆိုရင်အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်သေဆုံးသူ966ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရရသူ3614ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆော့ဆော့ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ ABB ရဲ့ဒီအရေးအတွက်ဟာချက်ကားပြောဆိုတာလို့ဆွဆွဲထားပြီးတေဆုံးသူ140ပတ်ဝန်းကျင်နဲ့ရှိတယ်လို့ပြောထားပါဗျ။မြမစစ်ကောင်စီနဲ့ဆက်ဆက်တဲ့လူပိုးကိုယ်တွေနဲ့အဖွဲ့အစည်းတွေကိုတန်ခတ်ရေးယူဖို့လက်နက်ခဲရန်ရောင်းချတာမျိုးမလုပ်ဘဲပိတ်ဆို့ဖို့နဲ့မြမလူထုအတွက်လူသားစာနာမှုအကူအညီတွေတိုးပေးကြဖို့စစ်မှုထေကြီးခုနှစ်နိုင်ငံအဖွဲ့ဖြစ်တဲ့ G7 အဖွဲ့ဝင်နိုင်ငံတွေကိုပြည်ထောင်နိုင်ငံသားရေးဝန်ကြီးဒိုမီနီရော့ကတိုက်တွန်းမယ်လို့ခန့်မှန်းထားပါဗျ။G7 အဖွဲ့ဝင်နိုင်ငံတွေရဲ့စီဝေးကို UK နိုင်ငံလန်ဒန်မြို့တော်မှာဒီကနေ့ကျင်းပပြီးမနေ့တုန်းကတော့ဝန်ကြီးရော့ဖာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့ကြိုတင်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မြန်မာနိုင်ငံမှာအကြမ်းဖက်လူရက်တွေအဆုံးသတ်တာမြင်တွေ့ခြင်းနဲ့အကြောင်းပြောခဲ့ပါတယ
်။ We want to see the military regime return to democracy.
ဒီဆိုရနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားတာကိုကျွန်တော်တို့မြင်ကျင်ပါတယ်။ရွေးကောက်ပွဲအကြအခွင့်အာဏာအနှင်းထားတဲ့အစိုးရကမြန်မာလူထုကိုကူစားပြုတင်ပါတယ်။ဒီမှာဒါအရေးယူတာဗက်ဂနစ်စကီဥပဒေနဲ့ညီအရေးယူတာတွေရကျွန်တော်တို့ရှင်းရှင်းလင်းလင်းလှုပ်ဆောင်ထားအောင်တော့မကပါဘူး။ UK စီးပွားရေးလုပ်ငန်းတွေအနေနဲ့တပ်မတော်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အတူပူးပေါင်းလှုပ်ဆောင်တာကိုရပ်ပစ်ဖို့လဲကျေပြန့်နဲ့အရေးယူလှုပ်ဆောင်မှုတွေချမှတ်ထားပါတယ်။ဒီနည်းနဲ့ကျွန်တော်တို့ပြားဆက်ပေးသွားမှာပါလို့ဝန်ကြီးဘလင်ကန်နဲ့တင်းလာလေးကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးရော့ကပြောခဲ့ပါတယ် G7 နိုင်ငံသားဝန်ကြီးတွေရဲ့ဒီနေ့အစည်းအဝေးတွင်ဖေဖော်ဝါရီလတရနေ့မြန်မာဆီအနာသိမှုနဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့ဒိုင်းဂျီရဲ့လက်ရှိအခြေအနေဆိုင်ရာအစီအစဉ်စာတစ်ခုကိုလည်းရကြဖို့ရှိပါတယ်အင်္ဂလန်အနောက်တောင်ပိုင်းကခိုးနွောအရက်မှာနောက်လာကြရင်ကျင်းပဖို့ရထားတဲ့ G7 ထိပ်သီးအစည်းအဝေးမတိုင်ခင်ကျင်းပတဲ့နိုင်ငံသားဝန်ကြီးတွေရဲ့အခုအစည်းအဝေးမှာမြန်မာအရေးနဲ့တူ တရုတ်၊လစ်ဗျာ၊ဆီးရီးယား၊ရုရှားစတဲ့တခြားကမ္ဘာကြီးအရာတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဂျာကာတာအမျိုးသားညွေအစိုးရ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အတည်မှတ်ပြုဖို့နဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေတွေကိုအရေးပေါ်အကူအညီလိုအပ်နေတဲ့မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးဖို့သူတို့အသက်ရှင်တဲ့အထောက်အကူပြုနိုင်ဖို့ NUG ကိုသုံးစွဲခွင့်ပြုရေးကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းကဒီကနေ့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှတိုက်တွန်းပြောဆိုမှုရှိပါတယ်။မြန်မာစံတော်ချိန်အင်္ဂါည7နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့လယ်7နာရီမှာအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှလုပ်ဖို့ရှိတဲ့မြန်မာရေးကြားနာပွဲတွင်တံမကြီးဦးကျော်မိုးထွန်းကအဲ့လိုတိုက်တွန်းပြောဆိုမှုအစီအစဉ်ထားတာပါ။မြန်မာအချက်တွေကိုဖွင့်ချရင်းလို့ဆိုရမယ် The Unfolding Crisis in Burma ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲလုပ်မှာပါ။တံမကြီးဦးကျော်မိုးထွန်းကမြန်မာလူထုနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတွေကိုအခုကြားနာပွဲတွင်တင်ပြပြောဆိုတော့ဖို့ရှိတယ်ဆိုတော့ကြားနာပွဲမတိုင်ခင်အောက်လွှတ်တော်နိုင်ငံရေးကော်မတီကကြိုတင်ဖြန့်ဝေထားတဲ့အမူကြမ်းထဲမှာတွေ့ရပါတယ်။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်တာနိုင်ငံတော်ဝန်ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေနဲ့စစ်ကောင်စီကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေအကြောင်း CDM လို့ခေါ်တဲ့အကြမ်းဖက်အာဏာပြန်ဆန်ရေးလှုပ်ရှားမှုအကြောင်းပြည်သူ့လူထုကိုစားပြုကော်မတီ CRPH နဲ့ပတ်သက်တာ CRPH ကထုတ်ပြန်ထားတဲ့ Federal Democracy ပြည်ရင်စာရန်အကြောင်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းခဲ့တာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပခဲ့တဲ့အရှေ့တောင်အခြားနိုင်ငံများအဖွဲ့ ASEAN အစည်းအဝေးနဲ့ပတ်သက်တာ CDM မှာပါဝင်တဲ့မြန်မာတန်တမန်တွေပေါ်စစ်ကောင်စီရဲ့အရေးယူမှုတွေအကြောင်းစသည်အားဖြင့်တံမကြီးဦးကျော်မိုးထွန်းတင်ပြပြောဆိုမဲ့မူကြမ်းထဲမှာတွေ့ရပါတယ်အဲ့ဒီကြားနာပွဲမှာမြန်မာတံမကြီးဦးကျော်မိုးထွန်းနဲ့အတူ Progressive Voice အဖွဲ့တီထောင်သူနဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မနိုင်ငံကအမျိုးသမီးရေးရာကိစ္စရပ်များဆိုင်ရာဂုဏ်သူဆောင်အမေရိကန်တံမကြီးဟောင်း Kelly Curry တို့ပါဝင်ပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အခုကြားနာပွဲဟာအမေရိကန်အောက်လွှတ်တော်မှာမြန်မာရေးနဲ့ပတ်သက်ပြီးပထမဆုံးအကြိမ်လုပ်တဲ့ကြားနာပွဲဖြစ်တဲ့အပြင်အမေရိကန်လွှတ်တော်ကြားနာပွဲတစ်ခုမှာမြန်မာတံမကြီးတူဦးကိုယ်တိုင်တက်ရောက်ပြီးတင်ပြပြောဆိုတာလည်းပထမဆုံးအကြိမ်ပဲဖြစ်ပါတယ်။ဂျပန်လူသတင်းတော်ယူကိကီရဇူမီကိုလုံခြံသတင်းဖြန့်ချိမှုနဲ့ကမ္ဘာစာနယ်ဇင်းလိုလက်ခွင့်နေဖြစ်တဲ့တရင်လာနေမှာစစ်ကောင်စီကဆွဲချက်တင်လိုက်တယ်လို့ဂျပန်ခြေဆိုင်ကျိုဒိုသတင်းဌာနသတင်းတပုတ်မှာဖော်ပြထားပါတယ်ကီရဇူမီဟာဤပြီးလ16ရက်နေ့ကဒုတိယအကြိမ်မြောက်အဖမ်းခံရပြီးတဲ့နောက်အခုလိုဆွဲချက်တင်ခံရတာပါဖေဖော်ဝါရီလတုန်းကလည်းပထမတစ်ကြိမ်ရိုင်းနဲ့ဖမ်းဆီးခံရပြီးမဲ့ပြန်လွတ်လာခဲ့ပါတယ်ရန်ကုန်အင်းစိန်ထောင်မှာချုပ်နှောင်ခံရတဲ့ကီတာဇူမီမှာဂျမ်းမာရီတက်တနာမရှိဘူးလို့မိမဖော်တဲ့ဂျပန်တန်ယုံတာဝန်ရှိသူတူကိုကိုးကားပြီးကြိုးတူသတင်းမှရေးထားပါတယ်။မြန်မာနိုင်ငံကိုအကူအညီပေးတဲ့အထက်မှာထိတန်းနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကကီတာဇူမီလွတ်မြောက်ရေးအတွက်ဖိအားပေးတောင်းဆိုနေပါတယ်။ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားအမြန်ဆုံးပြန်လွတ်လာဖို့ကျွန်တော်တို့အစွမ်းကုန်ဆက်ပြီးကြိုးစားသွားပါမယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးထိုရှိမီတစုမိုဒဂီကဒီတဲ့နိုင်ငံကြီးစဉ်တစ်ခုအတွင်းဂျပန်တင်တော်တွေကိုပြောခဲ့တဲ့အကြောင်းနိုင်ငံပိုင် NHK ရုပ်သံတင်ဌာနကထုတ်လင်းခဲ့ပါတယ်။လက်ရှိမှာဖမ်းဆီးခံရတဲ့တင်တော်စုစုပေါင်းအယောက်90ရှိတဲ့အထက်က25ယောက်ကိုပြည်တံချမှတ်ခဲ့ပြီး29ယောက်ကိုဖမ်းဝရမ်းထုတ်ထားတယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ ABB ကိုကိုးကားပြီး AFP တင်မှရေးထားပါတယ်။ဖမ်းဆီးထားတဲ့တင်တော်တွေအားလုံးကိုပြန်လွှတ်ပေးဖို့ကမ္ဘာစာနယ်ဇင်းလိုလက်ခွင့်နေမှာမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ခင်ဗျာ။
တဲ့ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလုံခြုံရေးနဲ့လူခွင့်အရေးအခြေအနေတွေဆုတ်ယုတ်ကျဆင်းလာတဲ့အတွက်ပြည်တွင်းမှာလှုပ်ကိုင်နေတဲ့နော်ဝေးနိုင်ငံကတယ်လီနော်ဆက်သွယ်ရေးကုမ္ပဏီလုပ်ငန်းတွေအရှုံးပေါ်နေပါတယ်။ပြည်တွင်းနိုင်ငံရဲ့အခြေအနေတွေကြောင့်တယ်လီနော်ရဲ့ပထမလေးလပ်ပတ်အမြတ်အစွန်တွေထိုးကျသွားသလိုကုမ္ပဏီရှယ်ယာတန်ဖိုးတွေပါကျဆင်းသွားပါတယ်။2014ခုနှစ်ကတည်းကမြန်မာနိုင်ငံမှာဝင်ရောက်လှုပ်ကိုင်နေတဲ့တယ်လီနော်ကသူ့လုပ်ငန်းတွေဆက်ပြီးတော့လည်ပတ်နေမှာဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်ပထမလေးလပတ်အတွင်းတယ်လီနော်ဖုန်းလိုင်းအသုံးပြုသူ2တန်းတိုးလာတဲ့အတွက်လက်ရှိချိန်ထိသုံးစွဲသူ 18.2 တန်းထိရောက်လာပါတယ်။ဒါပေမဲ့လည်းမတ်လ15ရက်နေ့တုန်းကတော့တနိုင်ငါလုံးမိုဘိုင်းအင်တာနက်ကွန်ရက်တွေကိုပိတ်ပစ်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ခဲ့တဲ့အတွက်အသုံးပြုသူတဝက်လောက်ကျသွားတယ်လို့ကုမ္ပဏီကပြောပါတယ်။မ Mate Chamie Yamurine, Pompu, Totame, Lalari, Tematuyal, and Yamanagama, Sinko Chetu, Shinne Vimele, Gomni Longan, Lepaneji Apin, Apian Larry, Posaune, Sura, Sepiro, Yungi Neva, Delo, Delino, Amusa, Oyashicho, Sif Breka, Piovare, Shaya Tamorele, Digni, Sipe Chima, Nea Kainoti, Jasin Tovare, Uropa, Ashataga, Nangamang, Gonegama, Delino, Gomniga, Loka Nirachiti, Don Suedu, Deashi, Sekunatan, Shivare.
In the end, ဒီမာလူနာတွေတိတ်ဆုံးနေတာပါအုတ်ချုပ်ရေမှုရောအစိုးရရောလူတိုင်းသိတဲ့ကိစ္စဖြစ်ပါတယ်လို့အရေးပေါ်လူနာဌာနဒေါက်တာရာရှိဂုပ္တာကပြောသွားတာပါအမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရာအိန္ဒိယမှာကိုဗစ်ကြောင့်တိတ်ဆုံးသူ 9 လတမဟာကလည်းအိန္ဒိယအစိုးရနဲ့ပူးပေါင်းပြီးတော့ကိုဗစ်ကကွေးဆိုင်ရာသတင်းမှားတွေတိုက်ဖြတ်ဖို့လုပ်ကိုင်နေပါတယ်။အိန္ဒိယအတွက်ဆေးဝါးပစ္စည်းကိရိယာတွေကိုနိုင်ငံအတော်များများကပေးဖို့လှူဒါန်းနေကြသလိုဗီဇပြောင်းပိုးတွေဝင်မလာအောင်လို့အိန္ဒိယကလာတဲ့လေယာဉ်တွေကိုတော့တချို့နိုင်ငံတွေကကန့်သတ်ထားပါတယ်။ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ အမေရိကန်ပြည်တော်စုကနှစ်စဉ်လက်ခံနေတဲ့ဒုက္ခတွေအရေအတွက်ကိုဒီနေ့လေ့စာတိုးပြီးတော့လက်ခံဖို့ကနအူးဆုံးဖြတ်ခဲ့ပေမယ့်ဒီနေ့အတွက်ဒုက္ခတွေပေါင်း 6,000+ ကုမ္ပဏီပူရဲတည်ထောင်သူတန်ကြွတဲ့ထဲကြီးဘီလ်ဂိတ်နဲ့ဇနီးဖြစ်သူမလင်ဒါဂိတ်တို့ကွာရှင်းပြတ်ဆဲဖို့ဆုံးဖြတ်လိုက်တယ်လို့သတင်းလာနေနောက်ပိုင်းမှာကြေညာခဲ့ကြပါတယ်။သူတို့နှစ်ဦးပူရဲထုတ်ပြန်တဲ့အဲ့ဒီကြေညာချက်ကိုဘီလ်ဂိတ်နဲ့မလင်ဒါဂိတ်တို့ရဲ့
ပစ္စည်းစမ်းတပ်ရင်ပောက်ကွဲခဲ့တာဖြစ်တယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။ပောက်ကွဲမှုဖြစ်စဉ်ဖြစ်တဲ့နောက်ပတ်ဝန်းကျင်တိုင်ကြားတဲ့အရာလုံခြုံရေးတပ်တွေဝင်ရောက်ရှင်းလင်းစစ်ဆေးရမှာလူချောက်ဦးတေဆုံးနေပြီးအနီးနားမှာပောက်ခွဲပစ္စည်းသုံးဝါယာကြိုးစားတွေနဲ့တခြားပစ္စည်းတွေကိုတွေ့ခဲ့ရတယ်လို့မြန်မာအတံမှာထုတ်ပြန်ကြေညာသွားပါတယ်။
Pokwe Mujang, Bogodan de Daji Ludo Kozele, Ute Winline, CDM Lonide, Yetat Tadcho Pawanello, Didaganiga, Piosura Sivime, Yawandani, Pawane Suragaro, Silcho Yakonsier, the Dintopian Gemma, Matuya Baukna. Trajanoku Nasinijaragara, Vu Mimala Sisi, Inganina, Tolinja de Pibare, Aku, Siana Demu Sanjine, Sanabia Wari Jango Piobame, Siana Demu Sanjin Turibo, Lunjun Yi Tapuriga.
ညချေမပြစောင့်ကြည့်ဖြိုခွင်းနေတဲ့ကြားကရန်ကုန်မှာလူငယ်တွေလျှက်ရစ်ဆန္ဒပြမှုတွေကိုပြေးလွှာရင်လှုပ်လာကြပါတယ်ဒီနေ့လည်းညွန့်နေတဲ့ချုံမှာသူတို့တောင်းဆိုချင်တာကိုအချိန်တို့အတွင်းတောင်းဆိုဆန္ဒပြကြပြီးလူစုခွဲကြပါတယ်ရန်ကုန်ဝလာတဲ့တဲ့ပြေဆုံးတော့မဆုမုံကပြောပြပေးပါမယ်ခင်ဗျဆေယနာဒိတ်အုပ်ချုပ်မှုကိုဘယ်လိုနည်းနဲ့မှလက်မခံနိုင်ကြောင်းရားတဲ့နည်းနဲ့ရှိတ ဆွေးနွေးပြုလုပ်ခဲ့ပါတယ်မနက်ပိုင်းကဒီလိုလူငယ်90လောက်စူးစီးဆန္ဒပြနိုင်ခဲ့ကြပေမဲ့နေ့လယ်ပိုင်းဆန္ဒပြပွဲကိုတော့လုံခြုံရေးအခြေအနေအရဖျက်သိမ်းလိုက်ရတယ်လို့ဦးဆောင်ပါဝင်သူလူငယ်တဦးက VOA ကိုပြောပြပါတယ
်ဒီလိုပိုင်းဆန္ဒချောင်းဖျက်ကြတယ်နေ့လယ်ပိုင်းမှာတော့ဟိုဒီကကရင်းရများတာနဲ့ကျွန်တော်မထွက်လိုက်ရဘူးပေါ့နော်ငွေလေးမှထုတ်ဖို့ plan ထားတဲ့ဟာလေးရဲ့အမြင်အခြေအနေကြောင့်ဆက်ကြတယ်ပါလေဟုတ်တဆိုးတော့ဒီ blue debate ပေါ့နော်ဒီစစ်ခေါင်းကြီးနဲ့တက်တက်တက်ဒီကြီးတွေမတုံ့ဘူးလောက်ထုတ်တဲ့ဟာတွေမတုံ့ဘူးအဲ့ကြောင့်လည်းဒီတစ်ခုတည်းပဲကျိုးကတော့အမျိုးကြီးထောက်ခံကြအောင်အပါပဲကျွန်တော်တို့ဒီဟိုသမဂ္ဂရဲ့အကူအညီတော့လမ်းပြဆက်နာကိုဥပဒေကြရပါတော့
ရန်ကုန်မြို့ရဲ့တချို့လမ်းတွေပေါ်မှာလည်းလုံခြုံရေးကြောင့်လူငယ်တွေဟာပြေးလွှားရေးနဲ့ကြွေးကြော်တဲ့နေကိုအော်ဟစ်ကြွေးကြော်တောင်းဆိုဆန္ဒပြခဲ့ကြတာပါအရင်ကလိုအုပ်စုလိုက်လူမစုကြတော့ပဲစတင်တဲ့သူကကျွေးကြော်တန်တိုင်တော့မှနောက်ကနေပြေးလိုက်လာကြပြီးစုပေါင်းဆန္ဒပြနောက်လူစုခွဲကြတဲ့ပုံစံမျိုးလှုပ်လာကြတာပါရန်ကုန်တဖက်ကန်းတွင်တင်းမြို့မှာတော့ညမထွက်ရသတ်မှတ်ချိန်ကြော်တာနဲ့တပ်ဖွဲ့ဝင်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီကာဖီထုတ်တာလည်းရှင်းလာကြမဆက်စားတော့ပြီးဆက်တာတယ်အဲ့ဒီမှာသူတို့မြုပ်တက်နေရင်လည်းအဲ့ဒီလူငယ်ကိုယောက်ကိုသူဖမ်းသွားတယ်ပါဒီကနေ့တော့ကလည်းအစပြီးတော့လူဒီတော့30ပေါ့ကျွန်တော်ဒီဒီစိတ်ခေါင်းဆောင်နေလေအဲ့ဒီတော့30ကိုမနေ့ကစပြီးတော့ဆိုတော့ပုံမှန်ငါးလားခါကြီးနဲ့တရားဥပမာတရားဆွဲအဲ့ဒီကိစ္စကိုဆိုတော့ရှင်းနေလိုက်လို့လည်းမဖြစ်ဘူးပြီးတော့တရားဥပမာကိုလည်းဝင်ရမရှိဘူးဒီနေ့ပိုင်းကကျေးကျောင်းဆရာဆရာမတွေစီရံဝင်ကျောင်းဆရာဆရာမတွေပို့ပြီးတော့ဖိရတယ်ပါအဲ့ဒီနောက်ပကြအစီရံဝင်တဲ့ဆရာဆရာမတွေနားမှာအဲ့ဒီလူရှုပ်ကြတာတွေပါကြားတယ်မနေ့ကညဆိုကျွန်တော်ဒီတော်လေးမျိုးဒင်းတော်ရက်ွက်အဲ့နာမှာသူတို့ကကျင်းခဲ့ပြီးပါတော့ဆက်ဆက်နဲ့ဆက်ငါးမိနစ်လောက်ပြီးပြတ်သွားတယ်။ပြီးတော့ပါတော့အမှဒီလိုစတဲ့အတိုင်းတော့ကြားရတယ်ရှိရမှာ။ဒါမဲ့ပြီးတော့မပါပါဘူး
။ပါကေတာမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေဟာရက်ွက်တွေတဲ့အထိဝင်ပြီးလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်။ဒီလိုအခြေအနေတွေကြားမှာပဲပါကေတာမြို့နယ်အမှတ်9ရက်ွက်ဥက္ကဋ္ဌကိုအေဇင်းတိုင်မဲလို့ဆိုတဲ့သူ၃ယောက်ကဓာတ်နဲ့ထိုးသွားလို့တေဆုံးခဲ့ပါတယ်။လုံခြုံရေးတင်းကျပ်နေတဲ့ကြားကအခုလိုဖြစ်ပွားခဲ့တာလို့ပါကေတာနေလူငယ်တဦးကပြောပြပါတယ်။
အဲလက်ရှိမှာအဲ့ဒီစားမရှိခင်ပြည်မှာကဘုံပေါက်တွေလေဘုံပေါက်တော့ကိုအနားမှာဆက်တိုက်ပဲဈေးနှုန်းတော့ဆက်တော့တယ်ချင်းချားလို့ပေါ့နော်ဘုံပေါက်ရဲ့နေသားမှာကျွန်တော်တို့ရဲ့လက်ရှိကဟိုအချိန်အထက်ပြောပြောမယ်ဒီနေ့တစ်ချက်ဖြစ်နေတယ်ပေါ့နော်ဥပမာဆိုတော့ခုလက်ရှိ7နိုင် official အမိတ်နှောင်းထွက်ရအမိတ်ထုတ်ထားပေးတယ်လို့ခုနကလောက်ဆိုတာလဲတို့တွေကအမျိုးမျိုးရေပေါ်တည်းတည်းဝင်ပြီးတော့ဟောဖြစ်တာလေနောက်ပြီးတော့ဖမ်းခံရတဲ့လူတွေလည်းရှိတယ်အဲဒီတော့မှာအဲ့မျိုးတို့မတင်ရတဲ့သူတို့ချင်းတို့ဝင်ပြီးတော့ဖမ်းသွားတဲ့ဟာမျိုးရှိတယ်။ဒါပေမဲ့တို့တက်ဆွဲနေရလေးနည်းနည်းချင်းချင်းလောက်ထားတယ်။ဥမာဒီလက်ရှိမှာကျောင်းနေမှာတက်ဆွဲရဆိုတော့ဒီမောင်ရောင်တွေတို့ပြောင်းတယ်။အဲ့လိုမျိုးနေထားရရှိတယ
်။ဆရာနာတိမ့်ပြီးတဲ့နောက်ကန့်ကွက်ဆန္ဒပြနေတဲ့သူတွေပေါ်စစ်တပ်နဲ့ရဲလုံယုံရေးတပ်တွေဘက်ကလက်နက်အင်အားသုံးပြီးနှိမ်နင်းနေတာကြောင့်ပြည်သူတွေရဲ့မကျေနပ်မှုကပိုတိုလာနေတာပါ။ရန်ကုန်မြို့ပါဝင်တခြားမြို့တော်တော်များများမှာလည်းရတဲ့အင်အားရတဲ့နည်းနဲ့လူလူကဆရာနာရှင်စန့်ကျင်ရေးဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရှင်
။မဆုံမမခဏဒါနဲ့တစ်ဆက်ထဲမှာပဲဖန်စီခံထားရတဲ့လူငယ်တွေနဲ့ဆန်တဲ့သတင်းကိုလည်းပြောပြပါဦးမယ်။ဆရာနာတင်မှုကိုစန့်ကျင်ဆန္ဒပြတဲ့လူငယ်တွေအဖမ်းခံရတဲ့အထက်ကဘယ်အခြေအနေရောက်နေမှမသိရအဆက်အသွယ်မရဖြစ်နေသူတွေရဲ့သတင်းအချက်အလက်တွေကိုရဖို့နဲ့အကူအညီပေးနိုင်ဖို့ရှေ့နေတဲ့အရက်ဖက်အဖွဲ့အစည်းတွေကစ조사နေကြပါတယ်။တချို့ကအချင်းကောင်တွေထဲမှာလည်းမရှိစစ်ကြောရေးစခန်းတွေမှာရှိနေသလားဆိုတာလည်းမသိနိုင်တဲ့အခြေအနေဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြမှာပါခင်ဗျ။
မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးနောက်ပိုင်းအဖမ်းဆီးခံရတဲ့သူတွေဟာ နိုင်ငံတော်ဝန်မှာ3600ကျော်ပြီလို့စည်ရင်းပြုစုထားသူတွေကပြောပါတယ်။ဒါပေမဲ့လည်းဒီတဲကတချို့ဟာမိသားစုနဲ့အဆက်အသွယ်မရပဲဘယ်ရောက်နေမှခုချိန်ထိမသိရသေးပါဘူး။စစ်ကြောရေးစခန်းတွေမှာစစ်ဆေးမေးမြန်းခံနေရတဲ့သူတွေဆိုရင်လည်းတရင်တရဖို့ပုံပြီးခက်ခဲပါတယ်။စစ်ကြောရေးကနေအချင်းထောင်တွေနဲ့ပို့ခံရတဲ့သူတွေဆိုရင်လည်းတရင်ရနိုင်တဲ့လမ်းစာရှိပေမဲ့စစ်ကြောရေးမှာအချိန်ကြာကြီးအ
စစ်ကြောရေးကတည်းကတော့တော်တော်များများမရကြတော့ကျွန်တော်လည်းလေဟိုရေဆုံးရေဆုံးမလိုက်နိုင်တဲ့အခြေအနေမျိုးဖြစ်နေရောလေဒိုးနဲ့ဆက်ရလို့ရဖို့ဆိုရတယ်ပြောရရင်ဒီအင်းစိန်ဆောင်လည်းရောက်လာမှာလေတခါကြောက်ရှင်ဖမ်းသွားပြီးခါကျတော့စစ်ကြောရေးမှာအကြာကြီးထားတာမျိုးကြီးတွေ့ရှင်စစ်ကြောရေးကပြန်ရောက်လာမရောက်ဟိုရှိနေလိုက်ကြတဲ့ခါမှာလည်းဘာမှဟိုတင်းကမရဘူးဆိုတဲ့ခါကျတော့အင်းတောင်ခက်ခဲရောလိုက်ရပါလေဗျဟုတ
်သူတို့အဖွဲ့ကအခုလိုဖမ်းဆီးခံရသူတွေကိုဥပဒေကြောင်းကနေမျှမျှတတအခွင့်အရေးရနိုင်အောင်စူးစမ်းပေးနေကြတာပါဖမ်းဆီးခံရပြီးပျောက်ဆုံးနေတာဖမ်းဆီးခံရသူရဲ့အခြေအနေမှန်ကိုမိသားစုကမပြောရဲကြတာဒီလိုအခြေအနေတွေအတွက်ရှေ့နေတွေနဲ့ချိတ်ဆက်ပြီးသူတို့ကကူညီပေးနေကြပါတယ်အဓိကကရန်ကုန်တိုင်းထဲမှာရှိတဲ့သူတွေအတွက်အဓိကထားကူညီပေးနေတာပ
ါချို့ချို့ကြီးကြတယ်ဒါပေမဲ့လမ်းပေါ်မှာရက်နေနေဆွဲသွားတာမျိုးခံလိုက်ရပါဘာထောက်ထားမှလည်းမရှိဘူးသူပြောသူအမှုကောင်ရှာလို့မရတဲ့သူမျိုးပေါ့ပြီးတော့တစ်ခါကြောက်ရင်ထမ်းလာတာဟိုရှေ့စောရဲရဲရအဲရဲရမှုကျင်လိုက်တာနောက်ကြမှာဒီထောင်လေးရောက်ပြီးမှရက်ကြီးဖြစ်နေရတယ်ပေါ့အဲ့လိုတကယ်ပေါက်ပြရတယ်ပေါ့အမှုကြီးကလူချင်းရဲ့ကိစ္စမျိုးကြီးကြတယ်အလုပ်လုပ်ကူကူနဲ့ထွက်လာနိုင်အောင်လို့ကြိုးစားနေကြပါတယ်ဗျဟုတ
်အဖမ်းဆီးခံရသူတွေဟာအချုပ်ထဲမှာရောက်နေသလားစစ်ကြောရေးကိုပို့ခံရသလားအချင်းတောင်တွေထဲရောက်နေသလားဆိုတာသိရဖို့ခက်ခဲတယ်လို့အဖမ်းခံရသူတွေကိုကူညီပေးနေတဲ့တရားလွှတ်တော်ရှေ့နေဒေါ်မြင့်မြင့်ကြီးက VOA ကိုပြောပါတယ
်သက်ဆိုင်ရာဖမ်းထိန်းသိမ်းထားတဲ့ရဲစခန်းတွေကိုကျမတို့ကသွားတယ်လေသွားရင်ဟိုပြန်လွတ်ပေးမှလားသို့မဟုတ်ဟိုစစ်ကြောရေးကိုခေါ်ဝါမှလားသို့မဟုတ်ဒီအင်းစိန်ထောင်ခေါ်ဝါမာလာဆိုပြီးကျမတို့ကတော့အဲ့လိုမေးတယ်လေရဲတွေအိုးလေအဲ့မှာမေးတော့အဲ့ပေါ်မှာမူတည်ပြီးတော့တချို့ကျတော့စစ်ကြောရေးခေါ်ဝါမယ်ဆိုရင်တော့ခေါ်ဝါတယ်ဆိုတာသိရတာပေါ့ဒီမတ်လ30ရက်နေ့တော့အဖမ်းခံရတဲ့သူတွေဆိုရင်ဒီနေ့မှရုံထုတ်တာလေတစ်လတော့ကြာလေအဲ့ဆိုအဲ့တစ်လလုံးပဲမှရှိလို့ရှိမှမသိရဘူးလေတချို့ကျတော့လေစစ်ကြောရေးကိုပို့တယ်တပတ်ကြာတယ်ပြီးတော့မှဒီဖက်ရောက်လာတယ်အင်းစိန်ချင်းထောင်ရောက်လာတယ
်စစ်ကြောရေးစခန်းတွေမှာအချင်းအကြာကြီးစစ်ဆေးမေးမြန်းခံနေရတဲ့သူတွေထဲမှာဆန္ဒပြပွဲကိုဥဆောင်သူလို့ဆွဆွဲခံရသူတွေပါဝင်တယ်လို့သတင်းသမားအများစုလည်းပါဝင်တယ်လို့တရားလွှတ်တော်ရှေ့နေဒေါ်မြင့်မြင့်ကြီးကပြောပါရယ်စေအုပ်ချုပ်ရေးအာဏာစယူခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစလို့မေလ3ရက်နေ့အထိဖမ်းဆီးခံရသူအရေအတွက်ဟာ4600ထက်မနည်းရှိနေပြီးတော့အခုချိန်အထိဆက်လက်ဖမ်းဆီးခံထားရသူပေါင်း3600ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကထုတ်ပြန်ထားပါရယ်နာဆာကစစ်ကောင်စီကတော့ABBB ရဲ့စီးရင်တွေဟာမမှန်ဘူးလို့ညှင်းဆန်ထားပါတယ်ခင်ဗျာ
။ကိုငင်းချန်ပြောပြခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မကွေးတိုင်းတွင်ကတိုက်ပွဲအကြောင်းကိုပြောပြပါမယ်။မကွေးတိုင်းဒေသကြီးထီလင်းမြို့နယ်အနီးမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားနေပြီးဒေသခံတွေဘက်ကလည်းကြာဆုံးတာရှိသလိုစစ်ကောင်စီဘက်ကလည်းကြာဆုံးတာတွေရှိနေပါတယ်။ထီလင်းမြို့မှာတော့လူအသွားလာမရှိသလောက်တိတ်ဆိတ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညိုကပြောပြပါမယ်ခင်ဗျာ။
မကွေးတိုင်းဒေသကြီးထီလင်းမြို့နယ်သုံးမိုင်ကျော်သာဝေးတဲ့မကွေးကန်ကောကာလန်ပြည်ကထန်းသမင်ကြီးရွာမှာစစ်ကောင်စီဘက်ကစီဗီအမ်လုပ်နေတဲ့ကျောင်းဆရာတွေကိုကြောင်းပြန်တက်ဖို့ဖိအားပေးရကနေပြီးတော့မနေ့မေလ3ရက်နေ့ကစပြီးတော့ရွာကနေနဲ့တက်တွေကြားအပြန်အလှန်ပစ်ခတ်မှုတွေစခဲ့တာပါဒီကနေ့မေလ4ရက်နေ့မနေ့ပိုင်းမှာလည်းအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပြီးတော့စစ်ကားနှစ်စီးကိုဒေသခံတွေဘက်ကမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့တိုက်ပွဲဖြစ်နေတဲ့ထန်းသမင်ကြီးရွာနာအနီးကဒေသခံတူကဗီဒီယိုကိုခုလိုပြောပါတယ်
ပြန်လာပြတ်မှုဖြစ်ပြီးတော့မှကျွန်တော်ဒီစစ်ကောင်စီဘက်ကနေပြီးတော့ဒီလေးဘက်ကိုဒီမျိုးဘက်ကိုပြန်ဆုတ်လာတယ်။အဲဒါကြီးဘက်ကတော့ကျွန်တော်တို့အမင်းရဒီနေ့ရှိပေါ့နော်၃ယောက်ကြာဆုံးတယ်စစ်ကောင်စီဘက်ကတော့၄ယောက်ကြာဆုံးတယ်လို့ပြောပါတယ်။အဲဒီမှာသူတို့တိုက်ပွဲဖြစ်တဲ့အခါမှာဒီကားပေါ်နဲ့ရှင်းပြတဲ့အခါမှာဒီစစ်သားတွေကိုခေါ်ပြီးတော့မှမြှောက်ပြီးတော့ပြစ်တဲ့အခါမှာကားလက်ကျန်နေခဲ့တဲ့နေသားမျိုးကိုဒီလူကနေဝိုင်းပြီးတော့မှဖျက်ဆီးပြီးမီးရှို့ရနေတာပါ
စစ်တပ်ရဲ့သတင်းထုတ်ပြန်ချက်မှာတော့စစ်သား2ဦးဒဏ်ရာရတယ်လို့ပြောထားပေမဲ့တိစုံသူရှိတယ်လို့တော့မပြောပါဘူး။ထီလင်းရွာသားတွေဟာသူတို့ကန်ဆောင်လေးရှိတဲ့တူမီသနတ်တွေနဲ့ပြစ်ခတ်ခဲ့ကြတာဖြစ်ပါတယ်။ဒီပြစ်ခတ်မှုတွေကြောင့်ထီလင်းမြို့မှာလည်းအခုတိတ်ဆိတ်နေပြီးတော့အသွာလာမရှိသလောက်ဖြစ်နေတယ်လို့ထီလင်းဒေသခံတူကပြောပါတယ
်။ဒီဝေသွားလာတာများတယ်လို့လွတ်တွားဖို့လာဖို့နည်းနည်းတော့ခင်းသွားတာပေါ့။အဲဒီကျမှအခုမြို့ပေါ်မှာရဲ့အဲဒီအခုဖြစ်နေတဲ့ရွာရဲ့အမီးနာတဝိတ်တွေဆိုလို့ရှိရင်အခုဆိုလို့ရှိရင်ဘုံကြီးကျောင်းတော့ဘာလို့ဒီမှာဆိုပြီးတော့မှနေရတဲ့အပိုင်းရှိတယ်။အဲရွာလေးအပြင်မျိုးထွက်သွားတာတော့ဘာလို့တော့မရှိသေးပါဘူးထွက်ပြေးတာတော့ဘာလို့လဲ။ဒီအဲ့ဒီအခြေအနေတော့ရှိတယ်။ကြီးလန်တာကအခြေအနေပေါ့။ဒါကြီးတော့
ပထမရတိမကောင်းဘူးပေါ့ဒီလိုမျိုးလုံချုံရလေစီစီးရာကြတော့ချင်းလင်းအဝင်တောင်ဖက်မှာကြတော့တကိစီစီးတယ်အဲဒါပြီးတော့ကြာမှာချင်းလင်းဖက်ကဒီချင်းလင်းမျိုးအနောက်ဖက်ကပေါ့လေအဲ့ဒီမှာလေတကိစီစီးတယ်နည်းနည်းတော့ဖြစ်စီးနေတာပေါ့အဲ့ဒီမကွေးတိုင်းကြီးသားကြီးပေါင်းမျိုးနဲ့ရေပြာကြီးရွာမှာလေဒီကနေ့ညနေပိုင်းမှာစစ်တပ်ကလာရောက်ပစ်ခတ်တာကြောင့်၃ဦးသေဆုံးခဲ့ပြီးတော့ရွာသားတွေထွ ဒီမှာရှိရဲ့အိမ်ထဲမှာလမ်းတရာအိမ်ထဲမှာရှိရဲ့လူတွေမနှမြောက်သွားတော့ဆွဲခေါ်သွားအောင်ဆွဲခေါ်သွားအောင်ဆိုတော့ရေးပြားတော့တော့ကြားရချင်ဒါပေမဲ့ခုတည်းကတော့အကောင်းဆုံးကတော့လူတွေအထွက်ပြေးနေရဆိုတော့တတိကျကျတော့မတရားတွေဘူးချင်ဆိုတော့လေမင်းမိလာတော့အနေပြစ်ခတ်မှုကိုစစ်ကောင်စီဘက်ကဒရင်ထုတ်ပြန်ရမှာတော့ရွာသားတွေဘက်ကလက်လုံမိုင်းတွေတူမီတနတ်တွေနဲ့ပြစ်ခတ်လို့စစ်ကောင်စီ
ဟာခမျိုးမှာစစ်ကောင်စီတပ်ဖွဲ့လုံခြုံရေးကင်းစခန်းတစ်ခုကိုဟာခမျိုးဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကမေလ3ရက်တနေ့လနေ့ညပိုင်းကဒုတိယမြောက်နေ့အခြေတက်ခိုက်ခဲ့ပါတယ်။ဖန်စီဆန္ဒပြသူတွေကိုပြန်လွတ်ပေးဖို့အပါအဝင်ဒေသခံတွေရဲ့တောင်းဆိုမှုကိုစစ်တပ်ဖက်ကမလိုက်ရောလို့အခုလိုတိုက်ခိုက်တာလို့ကာကွယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်
ပြန်လှုပ်ပေးဖို့ပါဝင်အချက်ဆက်တစ်ချက်ကိုဒေသခံပြည်သူကကိုရေးပွဲကတောင်းဆိုထားပါတယ်ဒီအချက်တွေကိုစစ်သားဘက်ကမလိုက်ရောလို့ဆိုပြီးဟာကမျိုးချောက်လန်းဆုံမှာရှိတဲ့စစ်သားလုံခြုံရေးကင်းစခန်းကိုလက်လုပ်တနာတွေကန်ဆောင်ထားတဲ့အဲ့ဒီဘွဲကတနင်္လာနေ့ညကထပ်မံတိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဟာကပြည်သူကကိုရေးတပ်တာဝန်ရှိသူတို့ကခုလိုပြောပါတယ်
ကျွန်တော်ဒီညနေစစ်တနာရီငွေနေ့20ဝန်းကျင်မှာပေါ့နော်ကျွန်တော်တို့ဒီဟာကစီရဲ့ပြတ်ပွဲကဒီအကြံဖက်ဆက်စစ်ဆောင်စီရဲ့သူတို့ဖတ်ထားတဲ့နေရာပေါ့နော်အဲ့ဒီဟာကျွန်တော်တို့သွားကြည့်တာဘာလို့လဲဆိုတော့ကျွန်တော်တို့အရင်ကစိတ်မထောက်ထားသလိုဆက်တစ်ချက်ကျွန်တော်တို့ထောက်ထားတာရှိတယ်ဒီတူတွေနှိမ့်ဆက်တာတော့ငွေပန်းနဲ့ဆက်တာပေါ့နော်ပြီးတော့ပန်းစီရမျိုးပြီးတော့ဒီတူတွေငွေရစ
ติบบ่มั้ยดีตูนี้ตะแหน่ดีเนี่ยเราจะชาตัวเพชรก็เลยออกจ่าตัวได้ดิ4รอบจ่อโหดันยายะตัวได้โหเพชร
စစ်တပ်လုံခြုံရေးကင်းစခန်းပေါ်တိုက်ခိုက်မှုအတွင်းစစ်တပ်ဘက်က၄ဦးကြဆုံးပြီး၁၀ဦးထိခိုက်တယ်လို့ဟာခါပြည်သူ့ကာကွယ်ရေးတပ်ဘက်ကပြောပေမဲ့ VOA အနေနဲ့သိချာတည်မပြုတ်နိုင်ပါဘူး။ပြေခါတိုက်ခိုက်မှုတွေကြောင့်ဒေသခံတွေဘက်ကလည်းစိတ်လန့်နေကြပါတယ
်။စစ်တနာကြီးကြော်လောက်ဖြစ်မှာဒုံပောက်ခွေးတိုင်းနဲ့တနက်တိုင်းရဲ့အဲ့ဒါပဲကြားတာကျမကလေးတွေနဲ့ဆိုတော့လေကြောက်တာပေါ့။အကြာကြီးမှအောက်ချက်ကိုပြည်ပြီးမှပဲ။ဒီနေ့၈နိုင်လောက်မှထတာကျမတို့
တိုက်ခိုက်မှုဖြစ်တဲ့6လမ်းစုံကဟာကားကနေချင်းမြင့်နယ်ဖလန်းဘက်စကိုင်းတိုင်းကလေးမြို့ဘက်ကိုသွားတဲ့လမ်းစုံတစ်ခုဖြစ်ပြီးအဲ့ဒီနေရာမှာစစ်တပ်ကနေလုံခြုံရေးယူထားတာပါမေလ2ရက်နေ့ညပိုင်းမှာလဲဟာကားမြို့ကျောပုတ်စစ်ကောင်စီဂိတ်စခန်းတစ်ခုကိုဟာကားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ရမှာစစ်တပ်ဘက်က၄ဦးထိခိုက်ကြဆုံးတယ်လို့ဒေသခံကာကွယ်ရေးဖွဲ့ဘက်ကထုတ်ပြန်ထားပါတယ်ချင်းမြင့်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်မှာလဲစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တွေကိုဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့ကြပါတယ်။ကလေးမြို့တောင်ပိုင်းတင်သားကျေးရွာဘက်မှာစစ်ကောင်စီရဲ့ကားရန်တစ်ခုကိုပြစ်ခတ်ခဲ့လို့စစ်တပ်ဘက်ကလည်းပြန်ပြစ်ခတ်တဲ့အကြောင်းကလေး Region Defense Association တပ်ဖွဲ့ဝင်တို့ကခုလိုပြောပါတယ်
။ဒီနေ့ပြစ်ထုတ်လိုက်တဲ့သူပြန်လာတာ။ဒီကိစ္စကတော့မသိဘူးကပြစ်တော့ပြစ်ကြတာပဲ။သူပြန်ဆုတ်လာတာကွာခုကနေကများလို့ကားတစ်စီးစီးထမလဲဟိုကပြစ်ထုတ်လိုက်တော့သူပြန်လာတာ။နော်ဆယ်ရောသွားကြတယ်ဆယ်ရောပြစ်လို့အတီတော့တွေတော့မတီးဘူးရနော
်မလေးကလည်းကလေးမြို့နယ်ကလေးခန်းကုန်းလမ်းမပေါ်ကဆယ်ရောကျေးရွာနီးမှာစစ်ကောင်စီတပ်ဖွဲ့ကားတန်းတွေကိုကလေးမြို့လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အထူးခန့်ကိုတော့မသိရပါဘူးချင်းမြို့နယ်မင်းတပ်မြို့ဟာကားမြို့နယ်သခိုင်းတိုင်းဒေသကြီးကကလေးတမူးအပါဝင်မြို့နယ်တော်တော်များများမှာစစ်အာဏာသိမ်းမှုစန့်ကျင်ဇာနာပြသူတွေကလုံခြုံရေးတပ်တွေဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နဲ့ဆွဲကပ်ပြီးပြန်လည်ခုခံလာကြတာဖြစ်ပါတယ်ခင်ဗျာ
။နိုင်ကွင်ပြောပြခဲ့တာပါ။တစ်ဆက်ထဲမှာပဲကချင်နဲ့ရှမ်းပြည်နယ်တွေဘက်ကတိုက်ပွဲသတင်းကိုပြောပြပါမယ်။ကချင်ပြည်နယ်မုံမောက်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KNY အကြားတိုက်ပွဲဆက်တဲ့ရမြောင်နေအဖြစ်ဒီနေ့လည်းဆက်ဖြစ်နေပါတယ်။ညနေပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်ဘက်မှာလည်းတိုက်ပွဲတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ကချင်နဲ့ရှမ်းပြည်နယ်တွေကအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခမောင်စုမင်းကပြောပြပါပါခင်ဗျာ
။ကချင်ပြည်နယ်မုံမောက်မြို့နယ်မြို့တက်ကုန်းလော်နဲ့စီဟရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆိုရင်၁၇ရက်မြောက်နေ့ရှိပါပြီ ကုန်းလော်ရွာပဲလက်နေကြီးကြီးတွေကြားရောက်တဲလို့ဒေသခံတယောက်ကပြောအေးကိုအခုလိုပြောပါတယ်ဘာလဲကလေးလက်နေကြီးတန်နေရတော့ဒါပြင်းထန်နေဆဲပါပဲရှိရပါတော့မိုးမောက်ကသမောကဟောကြားနေရတယ်ဟုတ်ကဲ့
KIA နဲ့စစ်တပ်ကြားတိုက်ပွဲတွေနဲ့ပတ်သက်လို့KIA ပြောခွင့်ရပုံမူကြီးတော်ဘူးကအခုလိုပြောပါတယ်ဘာလဲတိုက်ပွဲဖြစ်တယ်အဲ့ဒီမြို့ကြီးကုန်းတော်တမာဒီမနေ့ကစိုးကြီးကနေပြင်တိုက်ပွဲအနေရှိပါတယ်
မြေမြပိုင်းလောက်ရှင်တော့ပြန်ကြည့်သွားပြီဒီလေးသက်ခန့်နဲ့လည်းမရှိဘူးလည်းမျက်စိနဲ့ကြည့်တယ်လည်းမရှိဘူးမိုးမောင်မြို့နယ်မြို့တိကုန်းလော်နဲ့စီဟရွာအနီးကစလောင်းကုန်းခေါ်ဆက်သွေးရေမျိုစင်ကုန်းမှာအေဗီလ21ရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေအတွင်တပ်မတော်ဘက်ကလေကြောင်းကနေနေစဉ်တိုက်ခိုက်ခဲ့ပြီးမေလ3ရက်တနင်္လာနေ့ကတော့ KIA ဘက်ကစစ်ရဟရင်တစင်းကိုပြစ်ချခဲ့လို့လေဒတ်က3ရောက်တည်ဆုံးခဲ့ပါတယ် တနင်္လာနေ့မှာပဲကုန်းလော်ရွာမှာလက်နက်ကြီးကြီးကြတာကြောင့်ဖုံးကြီးတစ်ပါးပြန်လွန်တော်မူခဲ့ပြီးအယတ္တနှစ်ဦးတည်ဆုံးခဲ့တယ်လို့ကြံအယတ္တ6ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တနင်္လာနေ့ညပိုင်းမှာမန်စီမြို့ရဲစခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြို့နယ်ရဲမှုတအူးတည်ဆုံးခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ် KIA ကဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်လို့အောက်ခြေကသတင်းတက်လာတာမရှိသေးဘူးလို့ပြောပါတယ်။ ဒီကနေ့အင်္ဂါနေ့ညနေခင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်သုံးမိုင်လောက်အကွာမန်ပန်းရွာအနီးမှာလဲတနအီကျော်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးဒီတိုက်ပွဲဟာတပ်မတော်နဲ့ KIA
ဖြစ်နိုင်ကြောင်းဒေသခံတွေကခန့်မှန်းကြပါတယ်။ဒီမှာမဟုတ်သားနေရဆိုလို့ရှိရင်တော့ KIA ပဲတယ်ထင်ပါတယ်။အခုတော့စနာရောကြီး။ဒါပေမဲ့
KIA ဘက်ကတော့သတင်းမရသေးဘူးလို့ပြောထားပါတယ်။ဒီတိုက်ပွဲတွေမှာ TNLA MNDAA ကိုကန်နဲ့ KIA ကချင်တပ်ဖွဲ့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်နဲ့တပ်မတော်အကြတိုက်ပွဲဖြစ်ပွားတာဖြစ်ကြောင်းဒေသခံတချို့ကပြောဆိုပြီးမဲ့ TNLA ရဲ့ပြန်ကြားရေးတာဝန်ခံဘိုမူတာအိုက်ကျော်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းမရဘူးလို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းပြည်ပေါ်နမ်မတူမြို့နယ်ဘက်တွေမှာတော့ TNLA တအမ်းပလောင် SSPB ရှမ်းမြောက်ပူပေါင်းတပ်ဖွဲ့နဲ့RCSS ရှမ်းတောင်တပ်ဖွဲ့တွေအကြားမှာ စီရင်တင်းမာမှုတွေဆက်ရှိနေပါတယ်။ဒီလနှစ်ရက်နေ့ကတော့နမ်မတူမြို့နယ်မန်လီကျေးရွာမှာ RCSS
ရှမ်းတောင်တပ်ဖွဲ့ဝင်တွေကအိမ်60ကျော်ကိုမိရှို့သွားကြောင်းဒေသခံတွေကဆိုပါတယ်။နေ့ရက်နေ့ည9:00ခွဲဝင်လို့ဝင်းကျင်လောက်သူစားပြီးတော့ပြတ်တော့အရင်ကလည်းငါအိမ်ပေါ်အာသူဖောက်ကိုဝါလေးကလည်းကိုယ်အိမ်ပေါ်နမ်မတူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအကြတိုက်ပွဲတွေဟာ မလကုံမိုင်းလောက်ကစတင်ပြင်းထန်ခဲ့ပြီးဒီတိုက်ပွဲတွေမှာပန်းလုံးကျေးရွာအုပ်စုမန်ကျန်းရွာမှာအင်ဂျီ45အိမ်မန်စာရွာမှာ73အိမ်မိလောင်ခဲ့ကြောင်းဒေသတွင်းအခြေစိုက်ရွှေပြည်မြေသတင်းဌာနကဖော်ပြထားသလိုဒီတိုက်ပွဲဖြစ်ပွားချိန်ကာလမှာဒေသခံ2000ကျော်ဟာနေရပ်ဆုံးခါထွက်ပြေးခဲ့ကြရပါတယ်ခင်ဗျာ။
ကိုဗစ်ဒဏ်အကြီးအကျယ်ခံနေရတဲ့အိန္ဒိယနိုင်ငံကအခြေအနေကိုပြောပြကြပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဒဏ်အလို့လဲရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ကြောင့်နေစဉ်သေဆုံးသူ1700ရှိနေတဲ့အတွက်မြစ်တကြိုးဖို့တောင်အလင်းမမီအောင်ဖြစ်နေရပါတယ်။မြို့တော်နယူးဒေလီမှာဒုတိယအကျော်ပိုကူးဆက်မှုနဲ့ကြုံနေရတဲ့အတွက်ဆေးရုံတွေမှာလူနာကြေနေလဲမလောက်တော့သလိုရင်ခွဲရုံတွေမ
Laura, Sandy and Yang Nile Pitalo, Poku Kayadu Susupang, Sandy Sejoti Yolare Nile Pipare, Lamaya Pine, Poku Samu, Chotego Yola and Elo Leti Pampina Shinuya Kaman Tabare, New Day Muga, Mithijore, Winnie Shimale, Luthi Alongs in Hare, Luna Ding Yedan Shijigo Mirai Mare. New Delhi Mew Khanda U Pite Om Prashkashka Mita Jo Po Palao Taong Khe Khe Dalai Sura Kulo Shin Kya Warai.
कम से कम 5 से 7 घंटे यहां पर वेट करने के बाद में तब जाके मुखाग्नि मतलब लोगों को मिल पाती है
लाउने मीति चो ग्वे या वो अदेसो 5 नाई गा ने 9 नाई ठी लुरी सा वा रे बादाई ठोने सेन ला टाइम लुक काई पी दे फोंगी 4-5 बा बे छी दे ट्वे लाउने को तेचा राव मीति चो नाई ना महौ पाउ नाउ बी खु म्या रे टाइम अलाउने को म्या म्या ससस मीति चो रे जा वा रे कोवी योगा रे सों ने लु दे लाउ रे टिन ठा रे लूना टिन जिन नै छी जी गा ले पी मा छी नी बा रे
ဒီလီတမျိုးလုံးမှာရှိတဲ့မိသူဆက်တွေလည်းမနိုင်မနေဖြစ်နေတာကြောင့်တေဆုံးသူမိသားစုတွေကသူတို့အလက်ရောက်ကိုနိုင်နေချီဆောင်ကြတာပါမြို့ဒီလီတမျိုးထဲမှာတဲ့မေလနေ့ရက်နေ့ကပိုကူသူတိ 9,000 ချောင်းနဲ့တေဆုံးသူက 400 ကျော်ပါတယ် အိညာနိုင်ငံတော်လုံးကာကွယ်ဆေးထိုးအစီအစဉ်ကိုမေလတရနေ့မှာစတင်ခဲ့ပေမဲ့လို့ပြည်내အများစုမှာကာကွယ်ဆေးမလုံလောက်တဲ့အတွက်ချက်ချင်းလုပ်ငန်းမစနိုင်ခဲ့ပါဘူး။ဒီလိုမျိုးကပုဂ္ဂလိကဆေးဝန်တစ်ခုမှပဲမေလတရနေ့ကကာကွယ်ဆေးထိုးအစီအစဉ်ကိုစတင်နိုင်ခဲ့တာပါ။ညူဒီလီမှာတော့စတင်ကြောင်းတွေကိုဆေးထိုးဌာနအဖြစ်အသုံးချပြီးကာကွယ်ဆေးထိုးပေးနေပါတယ်။ဒေလီလက်ထဝဉ္ဇချုပ်မနိစီဆိုဒီယာကကာကွယ်ဆေးထိုးအစီအစဉ်ကြောင့်ခုလိုရှင်းပြပါရယ
်ပူရီဒီလီမဲအစ်ဝတ်အာဂ301စင်တာစ်ပါဗက်ဆင်နေးရှင်းကပရိုဂရမ်ဆူရူဝါဟဲ18ဆယ်စေ45ဆယ်ကေဘီချ်ကေလိုဂိုကေလီ
အတက်စပက်ရှင်နစ်ကနေ44နှစ်ကြာဒေလီမျိုးကံအားလုံးကိုကာကွယ်ဆေးအကြီးအကျယ်ထိုးပေးနေပါတယ်ဒီကနေ့ကစပြီးထိုးပေးနေတာပါလက်ရှိကျောင်းဆယ်ခုမှထိုးပေးနေပေမဲ့ကျောင်းပေါင်း300လောက်မှထိုးပေးနိုင်အောင်လုပ်သွားမှာပါ
အိန္ဒိယတနိုင်ကလုံးမှာဆိုရင်တော့ဒီလီမြို့မှာပိုကူဆဲမှုအဆိုးဆုံးဖြစ်ပြီးကိုဗစ်ဒုတိယလှိုင်းကူးနေတဲ့အချိန်ကလေးကနေ့စဉ်ပိုကူသူ2000ကျော်ပါတယ်။တိုက်ဆုံးသူကလည်း200ခန့်နှုန်းကနေ400ခန့်နှုန်းထိရှိပါတယ်။ကိုဗစ်ကရောဂါကန့်သတ်ချက်တွေအချိန်မတန်ခင်ဖြေလျှော့ပေးတာဘာသာရေးနဲ့နိုင်ငံရေးပွဲတွေမှာလူတွေစုဝေးကြတာကြောင့်ပိုကူဆဲမှုမြင့်တက်လာတာဆိုပြီးသုံးသပ်ပြောဆိုတာတွေလည်းရှိပါတယ်။ကာကွယ်ဆေးထိုးခွင့်ရလိုက်တဲ့ဂရီမာကအခုလိုပြောပါတယ်
။တို့ဘာဟက်ပီဟုန်ကြီးक्योंकि ऑब्वियसली अभी कोरोना इतना फैल गया कि घर से बाहर हम
जमा का रो कावेजी ठो या लो तैक को वंदा बा रे योगा बो रे दलाउ ठी आम कु ने रो ऐं ने का ऐं पिन मथ्वत फिट डाटा ऑटो जा बा बी से ठो को अखु मा अपिन ठ्वत ला या रा बा
कबा मा कोविड का क्वेसी अम्या सों को इंडिया နိုင်ငံထက်က द सीरम इंस्टीट्यूट का ठो लों ने बे मलो इंडिया लु उ ये 2 या खाई नों को बे से ठो पे या दे रे लो पी ट्विन तदिन ने का ब्यो बा रे အိန္ဒိယနိုင်ငံမှာပုဂ္ဂုခရရသူစုစုပေါင်းတန်း20ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကင်ကနန်တွေကဖော်ပြပါရယ်လက်ရှိကိုဗစ်ရောဂါကူးစက်မှုခံယူနေသူက 3.4 တန်းကျော်ပါရယ်ရှေးဟုန်တွေမှာလည်းလူနာကရင်တွေမလုံလောက်တော့ပဲအောက်ဆီဂျင်တွေပြတ်လတ်ကုန်တဲ့အတွက်ကမ္ဘာနိုင်ငံအတော်များများကဆေးပစ္စည်းကူညီတွေကိုဝိုင်းဝန်းပို့ပေးနေကြတာပါအိန္ဒိယမှာတွေ့ရတဲ့ကူးစက်များမျိုးပိစပြောင်းပိုးတွေပြန်နှံ့ရောက်ရှိလာမှာဆိုတဲ့အတွက်လည်းနိုင်ငံတချို့ကအိန္ဒိယနိုင်ငံကလာတဲ့လေယာဉ်တွေကိုပြည်ဝင်ခွင့်ပိတ်ပင်လာနေကြတာလည်းဖြစ်ပါတယ
်။နားလောင်ပြောပြကြတော့ခင်ဗျာ VOA အမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့အင်္ဂါညသကဝိုင်းအစီအစဉ်နဲ့စကြပါမယ်။ဆရာနာတိတ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးရန်ကုန်အင်းစင်ထောင်မှာဖမ်းဆီးချုံနှောင်ထားသူတွေကိုအထူးတရားရုံးစစ်ခုံရုံးတွေနဲ့စစ်ဆေးစီရင်နေပြီးဥပဒေကြောင့်အရပိုင်ခွင့်ဆုံးရှုံးတာတွေရှိနေတယ်လို့အကျိုးဆောင်ရှိနေတဲ့အုပ်က VOA ကိုပြောပါတယ်။လွန်ခဲ့တဲ့သတင်း3ပတ်ပတ်ဝန်းကျင်ကစလို့အမှုတွေကိုစတင်စစ်ဆေးနေပြီးတရားလိုရဲရာရှိတွေရဲ့ထွက်ဆိုချက်တွေကိုစတင်ကြားလာနေတယ်လို့လည်းရှင်းနေကပြောပါတယ်။ဖမ်းဆီးခံထားရသူတွေနဲ့ဘလို့မှအဆက်အသွယ်မရသေးတဲ့မိသားစုဝင်တွေအတွက်လည်းသူကအကြံပေးစကားပြောထားပါတယ်။လုံခြုံရေးအရာနာမည်ဖော်ထုတ်လို့မရတဲ့အကျိုးဆောင်ရှိနေတဲ့အုပ်ကိုကုကြော်ကြော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင
်ဗျာ။ VOA နဲ့ဆက်သွယ်မေးမြန်းခြင်းပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဆရာဟုတ
်။ဆိုတော့ဆရာတို့ဒီလက်ရှိဖမ်းဆီးခံထားရတဲ့သူတွေကိုဆရာတို့ကူညီနေတဲ့အရေးအတွက်လက်ရှိမှာဘယ်လောက်လောက်များရှိပါလဲခင်ဗျာ။
အဲဟုတ်ကဲ့ဆရာကျွန်တော်တို့ဆောင်ရွက်ပေးနေတာတော့ကျွန်တော်ဒီဟိုပါပေါ့အစနဲ့အဆုံးချင်းရှိမယ်ဆိုရင်ကျွန်တော်တို့အရင်တော့ကဟိုဖြစ်စဉ်စဖြစ်ကလေးကနေကျွန်တော်တို့လိုက်ပြီးဆောင်ရွက်ပေးရလို့ပြောမယ်ဆိုရင်ဆရာ50နဲ့50ကျော်လောက်ကျွန်တော်ရှိပါတယ်ဆရာဟုတ်
ဟုတ်ကဲ့ခင်ဗျာတခြားရှင်းနေအဖွဲ့တွေလည်းအများကြီးရှိတယ်ဆိုတော့ဆရာအကျန်းတင်းနေရှင်းနေအဖွဲ့တွေအတီးတီးကနေပြီးတော့အကူအညီပေးနေတဲ့အခြေအတွက်ဆိုရင်ပေါ့အကျန်းတင်းရောက်ဆရာခံမှန်းပြီးပြောနိုင်လို့ရမလား
အဲအကျန်းတင်းဆိုကျွန်တော်ဟိုလောက်ရှိမယ်ဆရာရေကျွန်တော်1000ကျော်လောက်ရှိပါတယ်အဲ့လိုလဲဆိုတော့ကျွန်တော်တို့ဟာမှာဒီအစ်စင်ချင်းထောင်ထဲမှာကျွန်တော်တို့တွေ့နေရတာအများကြီးကျွန်တော်တို့ကြည့်တဲ့အခါမှာ1000ကျော်လောက်ရှိပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဆရာတို့ကိုယ်တိုင်ရဲ့အကူအညီပေးနေတဲ့အထက်မှာဆိုတော့အမျိုးသားအမျိုးသမီးပေါ့နော်အဲရေအတွက်ကောက်ကြည့်များပါလေခင်ဗျာ
အဲဆရာကျွန်တော်တွေ့တာတော့အမျိုးသားအပေါ်များတာတွေ့ရပါတယ်အမျိုးသားအပေါ်များတာတွေ့ရတယ်နောက်တစ်ခုကတော့ဟိုအမျိုးသမီးတွေလည်းရှိတယ်ပေါ့ဒါပေမဲ့အရှင်းကြီးတော့အမျိုးသားကတော့ပုံများနေအောင်တော့တွေ့ရပါတယ်ဟုတ
်ဟုတ်ကဲ့အသက်အရွယ်အရဆိုရင်ဆရာဘယ်အသက်အရွယ်ပိုင်းခြားကပုံများပါတယ်
အဲဆရာဒုလက်ပိုင်းကပုံများတယ်လို့ပြောရမယ်ကျွန်တော်တို့ဒီဘာပေါ့အဲ session နဲ့ session နဲ့ပြောရင်ကျွန်တော်20ကနေ35အဲ35 40အဲ့ပတ်ဝန်းကျင်ချီကပုံများတော့တွေ့ရတယ်ဆရာဟုတ
်ဟုတ်ကဲ့ဆိုတနေ့တနေ့ဆိုရင်ရောဆရာဖြန်းညကြီးနောက်ထပ်ထပ်တူတာဘယ်လောက်လောက်များရှိပါလဲ
အဲဆရာကျွန်တော်တိကျပြောရတော့နည်းနည်းခဲ့တယ်ဘာလို့နေတိုင်းလို့လို့ကျွန်တော်တို့တွေ့နေတယ်သူကဟိုနေတိုင်းကမရက်ဘူးပေါ့နော်နေတိုင်းလို့လို့တော့ဖန်စီအခမ်းအနားတွေဒီနေ့အဲဒါလည်းလေဟိုအချုပ်ထုတ်လာတာလည်းနေတိုင်းလိုလိုတွေ့ရပါပြီဟုတ
်ဟုတ်ကဲ့ဆိုတော့ပုံမှဆိုရင်ဘယ်ပုံမှနဲ့အများဆုံးဆွဲချက်တင်တာများပါလဲ
အဲဆရာဟိုပုံမှ9 desk ကကြည့်မယ်ဆရာဟိုကတော့ရှိနေတာကျွန်တော်အများစုပေါ့နော်ကျင်းစိတ်ထဲမှာစစ်တာမှလည်းများအားလုံးနေပါပါပုံမှ9က desk ကကြည့်ရများပါလဲဆရာဟုတ်အများစုပါ
Okay, kena. Siaru di muda ini ni ko, luku lain pukul ni apa lah kena?
Siapa jono di pukul ni apa ni? Adi wah wah di wah jono insan jengchang teh mah dia yang ku tahu lah deh, di ku lor jono pukul ni apa?
Okay. So lor dulu ni tahun ni mah niya tanya ni, cina ni pada biro siapa lau kini dia apa ni? Dulu belum ni niya tanya apa ni?
Dulu ya jauh jauh cerita kalau dulu niya tanya ni apa wah wah. ไปสิ่งที่ว่าเลยรูปเดียวว่าเลยจริงๆแล้วว่าเลยจริงๆแล้วก็เลยเนี่ยปีแรกๆแต่เราช้าหายแล้วเราจะรู้สาระเต่าดาวว่าสิ่งที่เราไม่จริงสาระเต่าดาวสิ่งที่ว่าเลยทำไมจะน่าเลยเลยเห็นเลยเราจะรู้สาระจะมาหัวหน้าเลยแบบว่าเนาะเลยเนี่ยจะรู้สิ่งที่เราจะช่วยเราไม่ได้สู้อาทิตย์สาระเต่าเลยเราไม่พูดเลยเราก็ไปเชื่อเสียงเนี่ยสาระเนี่ยรูปเดียวว่าเลยแต่ช่วยผมไม่พูดว่าเลยไม่พูดว่าเลยหากันเราไปสาระเชื่อเสียงจะมันดี เอ่อไอ้เปล่าสาวไอ้ชิโนะเราจะนู้นพูดคุยอะไรอีเปล่าเราไปเราจะรอโอ้มีดาวสุไอ้เช่นมาไอ้ดาวสุสิ่งที่ทำให้เนี่ยรู้มาได้เลยไอ้ดาวสุสิ่งที่อะไรมาปนิชิเลยรู้มาได้เลยที่สิบพูดคุยจ่าเรื่องนู้นเช่นอะไรไอ้ชิโนะเราจะนู้นที่สิบพูดอะไรแต่ไม่เข้าใจว่าไอ้เราไปเราที่สิบพูดอะไรเข้าใจเรื่องเนี่ยอะไรกันเลยดีเพราะฉะนั้นก็ไม่เข้าใจเนี่ยกันเลยดีเพราะฉะนั้นเราที่หาไม่เจอเนี่ยไม่เข้าใจชิโนะตัวตุยอะตัวเนี่ တ
ော့ပစ္စည်းပိုးခွင့်အောင်မှာအတော်လေးအကန့်အသတ်ရှိနေရဆိုတော့လူချင်းတွေးခွင့်ကတော့မိသားစုတွေအနေနဲ့လူချင်းတွေးခွင့်ကတော့အခုချိန်ထိမရသေးဘူးဆိုတဲ့သဘောလားခင်ဗျာ
အဟုတ်ပါတယ်ဆရာမိသားစုတွေကတော့တွေးခွင့်အခုချိန်ထိကိုမရသေးပါဘူးအာကျွန်တော်တို့ဒီဘာဖြစ်လို့လဲဆိုကျွန်တော်မြင်ကြည့်ပါတယ်အဲ့ဒါကကိုဗစ်ကလေးကနေမှတွေးခွင့်ဟိုတို့ဟိုမပေးသေးတာပါနော်အခုကတော့ကျွန်တော်တို့ပို့ဆိုပါတယ်အခုလည်းတွေးခွင့်မပေးပါဘူးကျွန်တော်ဒီရှင်းနေတောင်မှဒီပါဝါကျပြီးသားသူမှဒါလေးဝင်ရှိတာရှင်းနေတိုင်းလည်းဝင်လို့မရပါဘူးအတူဝင်လို့မရဘူးဆိုတဲ့ပြေကအင်းစင်ထဲမှာအင်းထောင်ထဲမှာသူတရားရုံးနေနဲ့ဖွင့်ထားပါတယ်ဖွင့်ထားတဲ့အခါမှာသူကပါဝါစာပီတာတော့ပါဝင်တဲ့ရှင်းနေကြမှသာလေဝင်မရှိတာပါဆိုတော့ဟိုရှင်းနေတိုင်းလည်းဝင်လို့မရဘူးဆိုတဲ့ပြေကြတယ်ပြီးတဲ့အခါကျမိသားစုဝင်ဆိုတော့လည်းဝင်လို့မရဘူးဆိုတဲ့ပြေလည်းဖြစ်ပါလေဆရာဟုတ
်ဟုတ်ကဲ့ခုနကဆရာပြောတဲ့ထဲမှာအထူးတရားရုံးဆိုတော့အထူးတရားရုံးဆိုတော့ကဘယ်လိုမျိုးများပါလဲဆရာနည်းနည်းရှင်းပြပါလား
အဲ့လက်ရှိကဆရာသူကသူတရားလို့သူနာမည်တက်ထားပါတယ်ဒီအင်းစင်ကျင်းထောင်ထဲမှာလုပ်တဲ့ဟာကိုသူတရားလို့တက်မှတ်ပါတယ်ကျွန်တော်တို့ပုံမှန်ကျွန်တော်တို့ဒီမှာဖွင့်နေတဲ့တရားရုံးကတော့ပုံမှန်တရားရုံးပေါ့ဆိုတော့နာမည်အနေနဲ့သူကအင်းစင်ကျင်းထောင်ထဲမှာလုပ်ရဟာကိုသူတရားလို့ခေါ်တယ်အဒီဘက်အချမ်းကတော့ကျွန်တော်တို့ဟိုပါပေါ့ဒီစစ်ဟိုစစ်ခုံရုံးပေါ့နော်ဒီဘက်အချမ်းကျတော့အထူးတရားရုံးလို့သူသုံးပါတယ်ဒါကတော့ရက်ဖက်ကတရားသူကြီးတွေကနေမှာစစ်စစ်စီဆောင်ရွက်မှုတွေလုပ်တဲ့ညာကိုတွေ့လာပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဖန်ဆီးခံထားရတဲ့သူတွေကိုအဲ့ဒီအထူးတရားရုံးနေမှာတင်ပြီးတော့စစ်ဆေးတယ်လို့စစ်ခုံရုံးမှာလည်းတင်ပြီးစစ်ဆေးတာရှိပါလားခင်ဗျာ
အဲရှိပါတယ်ဆရာဟိုကစစ်ခုံရုံးမှာစစ်ဆေးတာဆရာတို့ပြည့်တဲ့အတိုင်းမှာပဲကျွန်တော်တို့မှာရှယ်လော့ထုတ်ထားတဲ့ area ပေါ့လေအဲ6မြို့နယ်ပေါ့နော်အဲဒီဟာကျွန်တော်တိုင်တာရရွှေပြည်သာနောက်တော့တောင်းတဲ့ကောတေကုံစိတ်ကံမြောက်ကလာအဲဒီနေရာမှာကျွန်တော်ပြောထားတဲ့ကျွမှုပေါင်း23မြို့အကျွတော်တဲ့လူတွေဆိုရင်အဲဒီစစ်ခုံရုံးမှာတခါတယ်ကျွန်တော်တို့အမိန့်ချတယ်ပေါ့နော်စစ်စစ်စစ်စီနေပါလေဟိုအချင်းကြီးနဲ့သူကစစ်စစ်စီပြီးတော့အမိတ်ကိုထားပါလေဟု
တ်ဟောအချင်းကြီးနဲ့ဆိုတော့ရှေ့နေရှေ့ရနဲ့ခုခံချေပါခွင့်မရဘူးပေါ့နော
်အမှန်ပါလေဆရာကျွန်တော်သူအရှင်းနေနေလေအဲ့ဒီအဲကျွန်တော်ဒီစစ်ခုံရုံးကဆုံးဖြတ်စီနေကိစ္စတွေမှလည်းများမှာအခလင်းဖြစ်စေလူကြီးဖြစ်စေလက်ရှိနေထားရတော့ကျွန်တော်ရှေ့နေလိုက်ပါဆောင်ရွက်ခွင့်တော့မရပါဘူးအဲခုခံချေပါခွင့်လည်းမရပါဘူးကျွန်တော်တွေးခွင့်လည်းမရပါဘူးအဲ့ဒီချိန်တော့ရှေ့မှာဆရာဟုတ
်ကဲ့ဆိုတော့အထူးတရားရုံးနေမှာစစ်ဆေးစီရင်တဲ့ကိစ္စတွေမှာရောဖက်စီကန်ထားရတဲ့သူတွေနေနဲ့ဆရာတို့မှုတွေနေနဲ့ဥပဒေကြောင်းရာသူတို့ရာသင်ရထိုက်တဲ့အခွင့်အရေးတွေရပါရဲ့လားဆရာဘာတွေများဆုံးရှုံးနေတာတွေရှိပါလဲ
အဲလက်ရှိကတကယ်တမ်းပြောရင်တော့သူကဟိုမိသားစုနဲ့တွေ့ခွင့်မိသားစုနဲ့ဟိုဆက်သွယ်ပြောဆိုခွင့်နော်ကျွန်တော်တို့ဒီအစားတောက်တွေပို့ခွင့်အားရဟာမျိုးတွေပေါ့လေအထူးသဖြင့်တော့ကျွန်တော်မိသားစုနဲ့ဆက်သွယ်ခွင့်ကသူကလည်းနည်းနည်းခက်ခက်အကန့်တတယ်အများကြီးရှိနေပါလေတကယ်တကယ်တော့ဒါမိသားစုနဲ့တွေ့ဆုံခွင့်ဆိုတာရေးကြည့်ပါလေနော်ကျွန်တော်တို့ကဟိုဒါဟိုပြစ်မှုကိုတင်တာမှန်ပဲတို့တော်ညာလေကျွန်တော်တို့တခြားဟာတွေကပြတ်တော့ခွင့်မရှိဘဲနဲ့သူကအတိုင်းအတာတစ်ခုတည်းနော်ဆက်သွယ်ခွင့်ဆောင်ရွက်ခွင့်ရမယ်ဟာဖြစ်ပါတယ်အဲ့ဒီဟာဆက်သွယ်ခွင့်ဆောင်ရွက်ခွင့်တွေကအဲ့ဒီဟာတွေကမရှိသေးပါဘူးလက်ရှိအချိန်ကြီးကတော့အဲကျွန်တော်တို့ဒီဟိုရှေ့နေညာအနေနဲ့လည်းတွေ့ခွင့်တော့ရပါတယ်အဲတချို့ဟာလေကျတော့တွေ့ခွင့်အကန့်တက်ဖြစ်ကြ။အကန့်တက်ဆိုတာအချိန်ရပါဘူးဆရာ။အဲဒီမှာလည်းသူတရားရုံးကရုံပေါင်းများစွာဖွင့်ထားတာပေါ့လေ။ရုံပေါင်းကျွန်တော်တို့ပြစ်တော့ဆိုရင်တော့နှစ်ရုံပေါ့လေ။အဲတစ်ဖက်တစ်ရုံနဲ့တစ်ဖက်တစ်ရုံဆိုမှအဲဒီမှာဖွင့်ထားတဲ့အခါကျတော့အတူနဲ့အချိန်ကောင်းစကားပြောခွင့်တချို့အဲမြို့နယ်တွေမှာတော့ကျွန်တော်ကောင်းစကားပြောခွင့်ရတာရှိတယ်။တချို့မြို့နယ်ကျတော့တွေ့ပြီးတော့ခဏပဲတွေ့တယ်ခဏပြန်ဆက်သွားတယ်။ စကားကောင်းပြောခွင့်တော့ကျွန်တော်တို့ကမရဘူး။ဘာဖြစ်လို့လဲဆိုတော့ရှင်းနေတရားအနေနဲ့ကိုယ့်ရဲ့မှုတည်းနဲ့တွေ့တဲ့ခါကျရင်ကျွန်တော် inspection လို့ခေါ်တယ်။အတူရဲ့ဖြစ်စဉ်လေးတကယ်တွေကြုံတွေ့ရတဲ့ဟာတွေဘလို့ဖြစ်တာလဲဆိုတဲ့ခါတွေကကျွန်တော်မင်းရဖို့တို့ပါတယ်။ဒါမှသာလေသူ့ရဲ့နော်ကျွန်တော်ဥပဒေကြောင့်ရကျွန်တော်အခုခံတောက်ပွဲအောင်ရတဲ့လုပ်ငန်းစဉ်တွေမှာလည်းဒါအရေးကြီးတဲ့အတွက်ကြောင့်တချို့ညို့နေမှာတကယ်ကကျွန်တော်ကဟိုအိတ်မရအချိန်မရတဲ့ဟာမျိုးတွေတချို့ကတော့ရပါတယ်။အဲ့ဒါမျိုးတွေလည်းကျွန်တော်တွေ့ရတာရှိတယ်။အဲ့တော့တချို့မျိုးနဲ့ထူးခြားဆိုတာတချို့မျိုးနဲ့ဒီအချို့မျိုးဆိုတာတမျိုးနဲ့ပါကျွန်တော်ထူးခြားသတိထားမိနေရတော့အဲ့ဒီမျိုးနဲ့ကတော့ဗာလဲဆိုတော့အထုတ်လာတဲ့လူတွေကိုကျွန်တော်တို့ကအချုပ်ထုတ်တဲ့လူတွေဘာလုပ်လဲဆိုတော့ခေါင်းပေါ်ကိုလက်တင်ပြီးတော့ဆိုတော့တွားခိုင်းနေရတယ်။ဟာတော့ပေါ်တော်မှမကြည့်ခိုင်းဘူး။အဲ့ဒီမျိုးနဲ့လည်းပါတနေ့မျိုးနဲ့ကတော့ UA တက်တော့ ASC ကိုကျွန်တော်အချုပ်တွေကနေထုတ်လာတွေ့ရတယ်။အဲ့ဒီမျိုးနဲ့ကလူကြီးလည်းညားရတယ်။ပြီးတဲ့ခါကျတော့ခေါင်းပေါ်လက်တင်ပြီးတော့နော်ကျွန်တော်ဒါတရားရုံးလည်းအများကြီးရှိပါတယ်။မရှိနေလည်းအများကြီးရှိတယ်။တရားသူကြီးလည်းရှိနေအောင်ကောင်းအောင်တော့မဟုတ်ပဲနဲ့သူကသွားခိုင်းတဲ့ဟာမျိုးနဲ့ကြုံရပါလေ။ဒါကကျွန်တော်တို့ဟိုတွေ့ရတဲ့မြင်ရတဲ့ဟာဖြစ်ပါခင်ဗျ။ဟုတ်ပြီ။
Okay ။တရားရုံးမှာစစ်ဆေးစီရင်တာကရောလက်ရှိခြေထိမှာကျွန်တော်တို့မျှတတယ်လို့မြင်တွေ့ရပါရဲ့လားခင်ဗျ။အ
ဲဆရာဟိုပါလေကျွန်တော်တို့ဟိုကလုံခဲ့တဲ့နှစ်ပတ်သုံးပတ်လောက်မှစပြီးတော့ကျွန်တော်စဆက်တာပါ။အရင်တော့အဆက်တာမရှိပါဘူး။အရင်တော့ကျွန်တော်တို့ဘာလုပ်နေလဲဆိုတော့သူကဟိုပါပေါ့ချုပ်ရဲ့ဂျမန်ယူတဲ့ဟာတွေပဲတို့လုပ်ပါပဲ။ဒီမှာတော့နပရတုံးပါလောင်းနဲ့စပြီးတော့ကျွန်တော်တရားလုံးပဲစဆက်ပါတယ်အထူးသဖြင့်ကျွန်တော်တို့တရားဆွဲတင်ပို့တဲ့နော်ကျွန်တော်ဒီစကန်မှုတွေပေါ့အထူးသဖြင့်ကျွန်တော်တို့ဒီမှာကြည့်ရတာမှုတွေတော့များစကန်မှုတွေကြည့်ရတရားဆွဲတင်တာတွေ့ရတယ်စကန်မှုတွေကတရားလုံးလောက်တာပေါ့လေအဲဆွဲတင်တာတွေကျွန်တော်စတွေ့ရတယ်တို့ကိုစဆက်တုံးပဲရှိပါလိမ့်မယ်ဆရာအဲစဆက်တုံးအချိန်နေပဲကျွန်တော်တို့ဟိုကျွန်တော်တို့အခုလက်ရှိအတွေ့အကြုံလောက်ဆိုတော့ဒီတေလိုဖက်နော်အဲ့ဖက်အချမ်းကိုပဲစစ်တာပဲကျွန်တော်တွေ့ရတယ်အဲကျွန်တော်ဒီဆွဆွဲခံတဲ့လူတွေနဲ့ကျွန်တော်တက်တည်တယ်အဲ့တော့တက်တည်ရဲကျွန်တော်တို့ဆွေးနွေးခံတဲ့လူကတင်ကြဖို့ရှိတယ်။အဲ့ဒီဟာတော့အဝင်ခွင့်ပေးမပေးဆွဲဟာတော့မချင်နေမသိသေးဘူး။ပြီးတော့ကျွန်တော်တို့ဆွေးနွေးခံတဲ့လူကိုကျွန်တော်စစ်ဆေးတဲ့အဆင့်ကိုလည်းမရောက်သေးဘူးပေါ့နော်။အဲတချို့ဟိုဟာတွေကစတေလိုဖက်ကိုပဲစဆက်တော့မရှိပါသေးတဲ့ဆိုတော့ဟိုမျှတာတဲ့ကျွန်တော်အခုချိန်ကတော့ကျွန်တော်စစ်ဆေးရအောင်ကျွန်တော်တို့ကအဲကျွန်တော်ဒီရှိနေညရဲ့နော်မိငန်းချက်တွေကတော့ခွေရနေတယ်လို့ပဲတင်ပြတော်လို့ရပါတယ်ဆရာဟုတ
်ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဆရာတို့ကိုယ်တိုင်ပေါ့နော်ရှိနေတွေကိုယ်တိုင်ကရောလောကီယာခံရတဲ့နေရာမှာဘယ်လိုခက်ခဲပြီးများကြုံရပါလဲခင်ဗျာ
အဲဆရာလောကီယာခက်ခဲတဲ့ပတ်သက်ကပါဝါရှူတာဆပါပါဆရာဟုတ်ဆိုအမှုတရေကိုယ်စားလေလွဲဆိုတာကျွန်တော်ရတဲ့အခါချုပ်ကျဲမှာကျွန်တော်ကဟိုဘာပေါ့ချုပ်တရေခံဖြစ်တဲ့အခါကျတော့အဲ့ဒီဟာကိုကျွန်တော်ကျင်းထောင်ကနေကျွန်တော်ကဟိုတင်ရတယ်သူကထုတ်ထဲကနေအဲ့ဒါလည်းကျွန်တော်စောင့်အောင်ပါတခါကျရင်သူ့စီကနေပါဝါမချလို့ကျွန်တော်သူ့ရုံးချင်းမှာမတော်နိုင်တဲ့လူတွေရှိပါတယ်အဲ့ဒီဟာတစ်ချက်ပေါ့နော်သူ့ရုံးချင်းချိန်နေကျမှာကျွန်တော်ကမတော်နိုင်ဘူးဘာဖြစ်လို့သူ့ရဲ့ပါဝါကမချလာရတဲ့အကြောင်းသူကအင်းစီကနေတော်နေတာအခါကျတော့အထက်ရောက်တဲ့ခါကျတော့ကျွန်တော်ကနေမှပါတော့ရလဲဆိုတော့ဒီတရားရုံးရှိတာတော့ကျွန်တော်စီရလို့ပေါ့နော်ကျွန်တော်မှတ်မှတ်တမ်းတွေကလည်းမထိုးရတဲ့ကိစ္စရှိတယ်။အဲ့ဒီမှလည်းအလုပ်လို့မရဘူးတခါလေတချို့ကလာတယ်တချို့ကမလာဘူး။အဲပါဝါရမယ့်ဟာလေပါဝါလေးတစ်ခုရဖို့ဘူးပဲကျွန်တော်တို့ကတော်တော်လေးကိုစူးစမ်းရှိနေရတဲ့ဒေတာဖြစ်တယ်။ဒါပေမဲ့တချို့ကိစ္စကျတော့ဗါလဲဆိုတော့ဂျုံမိုင်းဆိုင်ကိစ္စရတယ်နဲ့တွက်လိုက်ရင်သူဒီအင်းစင်တင်တော်လေးမှကျွန်တော်စစ်စစ်စီရင်တဲ့တချို့ဟာတွေကကျွန်တော်တို့ကဥမာအေးဂျုံမိုင်းဆိုင်ကစားစားတိုင်းကျွန်တော်ရှောက်ဖို့ပါလေ။ဥမာတည်းဒီမှုတွေကိုဘာနဲ့တိုင်ထားရလဲ။နော်ကျွန်တော်အဲ့ဒီဟာတွေပါဟိုတိုင်ချက်လုပ်ထားတာလေ။အဲ့ဒါကိုကျွန်တော်ကသိဖို့လုပ်တယ်။ကျွန်တော်ခုခံကာကွယ်မေးခွန်းတွေမေးဖို့ကြတော့အဲ့ဒါမျိုးတွေရှောက်မယ်ဆိုတော့ကျွန်တော်အဲ့ဒီအစီအစဉ်မှာမရတော့ဘဲတက်ဆိုင်ရတရားရုံးကိုပြန်သွားရပါတယ်။ဆိုတော့ကျွန်တော်ကနှစ်ဖက်နဲ့လမ်းကိုတွားရတယ်။နော်ကျွန်တော်တစ်ဖက်ခြောက်လည်းတွားရတယ်။ဟုတ်ပဲခြောက်လည်းတွားရတယ်။ဆိုတော့အမျိုးတွေကျွန်တော်ဖြစ်တာတွေတွေ့ရတယ်။နောက်တစ်ခုကကျတော့ကျွန်တော်ကအစီအစဉ်ထဲမှာကညှို့နေတဲ့အကုန်လုံးကကျွန်တော်ကတရားသူကြီးကလာတာ။ဟိုအရှင်လို့ကျွန်တော်ရုံးနေမှာနဲ့ကျွန်တော်ချင်းရပြူရတာမျိုးမဟုတ်ပဲနဲ့ဒီအစီအစဉ်မှာပဲဟိုရုံးနေကအများကြီးဖွင့်ထားတော့ဟုတ်ပဲကွယ်ပြရတာမျိုးတွေကျွန်တော်တော့ဒီပြရညားတဲ့ခါကျတော့ဟိုဟိုပေါ့လူလဲလောက်ကန်တာလေးကျွန်တော်မလွယ်လောက်ဖြစ်တော့နော်ဆိုတော့အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြုံရတယ်ပေါ့လေပုံမှန်တော့ကျွန်တော်ပုံမှန်တရားရုံးမှာဆိုတော့ကျွန်တော်တို့ကတော့ဟိုဆရာမကြီးနဲ့ညှိပြီးတော့ဘယ်ချင်းလောက်ဆိုရင်ဆင်ကြည့်တယ်ဆိုတာမျိုးပေါ့နောက်တစ်ခုကတော့ကျွန်တော်အစီအစဉ်မှာကျွန်တော်ညှို့နေတက်ဆိုင်တဲ့တရားသူကြီးလည်းဘယ်ချင်းလာမလဲဆိုတော့ကျွန်တော်မသိဘူးကျွန်တော်ကအဲ့ဒီအင်းစင်ရှိအကျဉ်းစီးလေးရှိတဲ့မှာထိုင်ဆောင်ရတယ်ကျွန်တော်လိုက်ပါဆောင်ရပေးတယ်အမှုတွေရဲ့သက်ဆိုင်တဲ့တရားသူကြီးတွေလာမှဒါလေးကျွန်တော်ဝင်ခွင့်ရတာဆိုတော့ပေးခြင်းလာမလဲဆိုတာကျွန်တော်မသိတခါကျရင်ကျွန်တော်9နိုင်လောက်ဆောင်တယ်တချို့ဆိုရင်ညနေ9နိုင်ခွဲ6နိုင်လောက်ထိတောင်းမှကြုံရတာရှိသေးတယ်ကျွန်တော်ကပြီးမှပြန်ရတာအဲ့ဒါကဟိုအချိန်လေးလဲကျွန်တော်ရတယ်ပေါ့လေအဲ့ဒါလေးကလောကကန်တာလေးကတကယ်ကျွန်တော်တွေ့ရတယ်တချို့ကျတော့ကျွန်တော်ဒီဟိုတွေပေါ့ဒီကျွန်တော်ရဲ့ဒီအမှုတွေကဟိုဆော့ဆော့ထုတ်ထားတဲ့လူရှိတယ်။တရားသူကြီးကဘာလဲမရောက်သေးတာ။ခိုင်းတရားသူကြီးကရောက်တယ်။အချုပ်ကမထုတ်ရသေးတာ။ဒါကမျိုးတွေလည်းကျွန်တော်ဟိုကြုံရတယ်ပါလေ
။ဟို
အဲ့ဒါပြီးတော့ဒုံတော့ဆိုကျွန်တော်စကားပြောဖို့ခွင့်လန်းနေရတယ်။ဟိုတော့ဆက်ချွာနေရမရသေးဘူး။ကျွန်တော်ရှင်းမှသင်ကြားပြပါ။ဟုတ
်ဟုတ်ကဲ့ပါခင်ဗျ။ဟုတ်ကဲ့ပါ။ကျွန်တော်တိထားသလောက်ဆိုရင်မန္တလေးမှာဆရာတို့လူပဲ
ကျွန်တော်ဆရာအနေနဲ့ရောကိုယ်တိုင်လှုပ်ဆောင်နေတဲ့အကျိုးဆောင်ရှိနေတရားအနေနဲ့စိုးရင်စင်ညာရှိပါသလားဆရာဟုတ်ကဲ့ဆရာဟိုကျွန်တော်လည်းဟိုပေါ့ဘုံနဲ့ကြောရင်စိုးရင်ဆရာပေါ့လေဘာလို့လဲဆိုတော့ကျွန်တော်ကဟိုလိုက်ပါဆောင်ရတဲ့အခါမှာဟိုကျွန်တော်တို့ကဒီမှာကုညီပေးတဲ့ဒါကကျွန်တော်ကဟိုဥရိချောင်းရရတင်ရထိုက်တဲ့ခွေးမှန်နဲ့များအားလုံးကိုကျွန်တော်ရဲ့ဆောင်ပေးတဲ့မှု ဲကိစ္စပေါ့လေအဲဆရာလေးကမကြခင်အကြောင်းလားရှင်ကျွန်တော်တို့ဒီကဲအေးလောတော့စပြောနည်းနည်းလေးကျင်ထားတာဆရာတို့ဒိဋ္ဌာမိပါလေတော့ရတင်ရထိုက်တဲ့ဥပဒေခွင့်ရေးတော့မှာနော်အဲ့ဒါလေးစပြီးတော့ကျွန်တော်တို့နည်းနည်းလေးစတင်ပြင်ဆင်လာမျိုးတွေရှိလာတဲ့ခါတော့ကျွန်တော်တို့ကဒီအခုလောဆယ်တော့ကျွန်တော်တို့ဒီရှင်းနေရှိရညာနဲ့ပတ်သက်တဲ့ဟာမျိုးတွေတော့ဟိုတိတိကျကျဟိုအမျိုးလို့လာဖို့ကဘယ်လိုပြင်ဆင်မှာပါလို့မလဲဆိုတော့ကိုမတိသေးတဲ့ကြောင့်ကျွန်တော်စိုးရင်ကြာလဲဟိုဖြစ်ပါရမယ်ဟုတ်ဆရာ
ဟုတ်ကဲ့ပါဆရာအခုဆိုရင်ဟိုဒီဖန်စီခံထားရတဲ့သားဒါမှမဟုတ်လေတမီပေါ့လေနော်သူတို့ ਨੇ ဆက်သွယ်မရတဲ့မိဘတွေတခါမိခင်သူမို့ဖခင်ဖန်စီခံထားပြီးတော့ဆက်သွယ်မရတဲ့သားသမီးတွေစသည်အားဖြင့်ဒီလိုမိသားစုဝင်ဆွေမျိုးသားချင်းတွေအတွက်ဆရာအနေနဲ့ဘယ်လိုအကြံပေးစကားမျိုးများပြောပြလို့ရမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆက်သွယ်မရဘူးဆိုရင်သူကအထက်ကဲတစ်ခုပါလဲဆိုတော့ဟိုတချို့ကဆက်သွယ်မရဘူးလိုက်ရှာရတာပေါ့နော်ကျွန်တော်လိုက်ရှာရတယ်ဖန်စီခံတဲ့နေရာတွေအအမျိုးမျိုးလိုက်ရှာကြတယ်ပြန်နာမှလည်းဆိုတော့ကျွန်တော်ကဟိုလက်ရှိရန်ကုန်ခြေနေပဲကျွန်တော်ဟိုခုမှပြီးကျွန်တော်တော့ပါမယ်ရှားမျိုးနဲ့ဒီစားမတည့်တဲ့ကြောင့်ဆိုတော့ရန်ကုန်ခြေနေရဆိုရင်ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့နံပါတ်1ကတော့ဘယ်ညာဖန်ဖန်နေဖြစ်စေသူ့ရဲ့တက်ဆိုင်နေရစကန်မှာတော့စင်းရှိခါရှိတဲ့လူတွေအားလည်းဘာလို့ဖန်စီလိုပါတဲ့လူတွေဘာသူလဲဘာလဲအဲ့ဒါစင်းရရှိပြီလားပါဘာလို့ဆိုတော့သူကတက်ဆိုင်နေရစကန်မှာအဲ့ဒါမှတ်တမ်းရှိပြီလားပြီးမှကျွန်တော်ရန်ကုန်မှာဆိုရင်တော့ကျွန်တော်စစ်ကြောရေးဆိုရင်ညာနော်ကျွန်တော်ရှိပြီလားကျွန်တော်စစ်ချင်းဆောင်106မှာဆက်တယ်စစ်ဆေးတဲ့ဟာမျိုးပေါ့တချို့ကစစ်ကြောရေးကိုလိုက်သွားစစ်ကြောရေးကကျွန်တော်လက်ရှိချိန်ကတွေ့ခွင့်လည်းမရအောင်ပစ္စည်းပေးခွင့်လည်းမရအောင်မင်းညံခွင့်လည်းမရအောင်ဘာလို့မှပါလို့လဲဆိုတာသိချာမသိချော်မီသားဆိုလိုက်သွားတယ်စစ်ကျင်းတော်နေကျွန်တော်ဟိုလိုက်သွားကြတယ်ဗျလေအဲ့တော့ညာလည်းတချို့ကပြောတယ်ဟိုပင်နာရောက်နေမှမသိဗျလေရစ်စင်နဲ့ရောက်သလားဗျာကျော်ရစ်စင်ရောက်မယ်ဆိုတော့ဘာလို့ရလဲဆိုပစ္စည်းကျင်းတော်ရှိမှကျွန်တော်ကဒီအားရှိရရှိပါတယ်ကျွန်တော်စီကသူတို့စီမှာသွားပြီးတော့နော်သူရဲ့ကိုယ့်ရဲ့ဟိုနာမည်ပေါ့နော်ဟိုကလေးဟိုကိုယ့်ရဲ့ဟိုဖန်ဆီခံတဲ့သူရဲ့ပြီးတဲ့အခါကျရင်ဖန်ဆီခံရတဲ့အာလူရဲ့အဖေနာမည်ရဲ့ဘယ်နှဖန်းခံရတာလဲဆိုတော့ကိုပေးပြီးတော့ကျွန်တော်စစ်လို့ရပါတယ်။အဲတူကအထူးသဖြင့်ကျွန်တော်နေ့လယ်နေ့နောက်ပိုင်းမှာတူကဟိုစစ်ပေးတာပေါ့လေ။အရှိန်မှာတော့ PC ပို့ရတဲ့ကိစ္စရှိနေတဲ့ကြောင့်တူအဲ့မှာတွားစစ်လို့ရပါတယ်။တကယ်လို့ဟိုနေမင်းစကန်မှာရှာမတွေ့ဘူး။စစ်ကျင်းအောင်မှာတော့တွားမရှာပါနဲ့။ဘာလို့မသိဘူး။ဒါကကျွန်တော်ကတကယ်ချက်လက်မရဘူး။နေမင်းစကန်မှာမေးလိုက်ရတယ်။သူတို့တည်တယ်။အဲတခါကျရင်တော့သူတို့ကအရှိရလို့တွားမင်းတော့မိသားစုတွေကဟိုဂိမ်းမှာဆောင်နေလို့တွားမင်းဂိမ်းမှာဆောင်နေတော့မသိဘူး။တကယ်တည်းလည်းအမှုစစ်လို့စကန်မှုလို့ပဲတည်ပါဒီကိစ္စရဲ့။ကျွန်တော်တို့ကိုမိပါဟိုဘယ်လောက်မရမလို့မရမချင်မရမှာပေါ့နော်ကျွန်တော်ဟိုတခါမရလို့ဆောင်လို့မရအောင်ကျွန်တော်မရမချင်ကျွန်တော်ကလေးတွေချင်ယူကျွန်တော်အင်းညာလို့လဲပြီးရင်တော့ကျွန်တော်တို့စစ်ချင်းဟိုပါပေါ့ကျွန်တော်အစ်စင်ချင်းထောက်မှာပြီးလို့ရပါတယ်အဲအဲ့နှစ်ခုဆိုရင်တော့ကျွန်တော်သိကြတယ်ဟိုပါပေါ့ကျွန်တော်ကဟို3-5ရက်ပေါ့လေတချို့ကတော့ရှင်ပြတာမှာကျွန်တော်တို့ကကျွန်တော်တတိထားမိတော့2ရက်3ရက်ကနေ9ရက်လောက်ထိကြာတော့တွေ့ရတယ်ဒီထက်လည်းပိုကောင်းပုံနိုင်ပါတယ်ကျွန်တော်တွေ့ရတဲ့လူကတော့ဟိုပြန်ပြောချင်ရတော့ကျွန်တော်9ရက်ထိကျွန်တော်တွေ့ရရှိတော့အဲ့ဒီလောက်တော့ဆောင်ကြည့်ရမယ်တောင်းကြည့်ပြီးတော့ချင်းနေဝမ်းဖြစ်ဖို့ဆိုရင်တော့ကျွန်တော်ဒီတက်ဆန်နေမြေစကောင်ပြန်မိမယ်ပြီးရင်တော့အချင်းထောင်ကျွန်တော်ပြီးမယ်အဲ့ဒါဆိုလို့ကျွန်တော်အဖြေရှာလို့ရတယ်ဒါပေမဲ့တခြားဟာတွေလည်းပေါ်လာနေအဲ့ဒါအကြောင်းလည်းနည်းခက်ခဲရှိတယ်တခြားဟိုတခြားထင်တဲ့နေရာရှိကောင်းရှိနေတက်တယ်ပေါ့လေတချို့ကကြောင့်ထူးခြားဖြစ်စင်နေပေါ်လာလို့ကျွန်တော်တို့ကဟိုဒါတော့ကျွန်တော်ဆုံးအောင်ပြတော့ဒါရှင်းပြရတော့ပို့တော့တာပါအဲ့တချို့ကဖြစ်စင်ရှိနေတော့ညာလဲနေမြေစကောင်တော့မှတ်တမ်းကျန်နေရှိတယ်လို့ကျွန်တော်ပြောလို့ရပါအဲ့ဒါတော့တေချာဖြစ်ပြီးဟုတ်ဟု
တ်ကဲ့ပါမလာတဲ့ကြာအချိန်ပြီးပြီဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကျွန်တော်လည်းဟိုပြောပြခွင့်ရတဲ့ကြောင့်အစ်စင်နဲ့တင်ပါအဆရာဟုတ
်ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြပါအောင်မယ်ဒီသတင်းမှထပ်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအကြီးအကျယ်ရင်ဆန်နေရတဲ့အိန္ဒိယနိုင်ငံကနေရောက်လာတဲ့သူတွေကိုအမေရိကန်ပြည်ထောင်စုကစတင်ကန့်သတ်လိုက်ပါတယ်ဒီချိန်ထဲမှာပဲသမ္မတဂျိုးဘိုင်ဒန်အစိုးရကအိန္ဒိယနိုင်ငံအတွက်ဆေးဘက်ဆိုင်ရာအကူအညီထောက်ပံ့တွေပံ့ပိုးပေးနေပါတယ်အမေရိကန်အစိုးရအနေနဲ့ဒီထက်ပိုပြီးကူညီသင့်တယ်ဆိုတော့ပြောဆိုဝေဖန်သူတွေလည်းရှိနေတဲ့အကြောင်းမီရှယ်ကွင်းရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပါမယ်ခင်ဗျာ
ကိုဗစ် -19 ရောဂါကြောပြန်ကူးစက်မှုတွေပြင်းထန်ခံနေရတဲ့အိန္ဒိယနိုင်ငံအတွက်သမ္မတဂျိုးဘိုင်ဒန်အစိုးရကဆေးဘက်ဆိုင်ရာကူညီတွေပေးပို့နေပါတယ်။ရောဂါပိုးမကူးစက်အောင်ကာကွယ်ဝတ်စုံတွေ၊အောက်ဆီဂျင်တွေ၊စမ်းသပ်ကိရိယာတွေ၊နှာခေါင်းစည်းတွေနဲ့တခြားကူညီတွေကိုပေးပို့နေတာပါ။ ဒီနေ့အင်္ဂါနေ့ကစပြီးအိန္ဒိယကနေအမေရိကန်ပြည်ထောင်စုကိုလာမဲ့သူတွေကိုလည်းကန့်သတ်လိုက်ပါတယ်အမျိုးသားလူကြော်ရေးချန်ပေဂျက်ဆူလီဗန်က ABC ရုပ်သံကိုအခုလိုပြောပါတယ
် We are concerned about variants we're concerned about spread we're concerned about the loss of life
ရိုးရိုးဗီဇာကွယ်ရောဂါပိုးကိုကျွန်တော်တို့စိုးရိမ်ပါတယ်ကူးစက်ပြန့်နှံ့မှာကိုကျွန်တော်တို့စိုးရိမ်ပါတယ်အသက်တွေဆုံးရှုံးတာအခုအိန္ဒိယမှာထိမနိုင်သိမ်းမရအခြေအနေကပ်ရောဂါရဲ့ဒုတိယရိုက်ခတ်မှုကြုံလာရမှာတွေအတွက်ကျွန်တော်တို့စိုးရိမ်ပါတယ
် Johns Hopkins တက္ကသိုလ်ဆင်းနေရအိန္ဒိယမှာအခုအချိန်ထိရောဂါကူးစက်သူ19သန်းရှိပြီးသေဆုံးသူ 23,500 ကျော်သွားပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှလူဦးရေ3,000,000ကျော်အပြည့်အဝကိုဗစ်ကာဝေးဆေးထိုးပြပါပြီပြည်နယ်တချို့ကလည်းသူတို့မှာကာဝေးဆေးအလုံးလောက်ရှိတယ်လို့ပြောထားပါတယ်ဒါကြောင့်လည်းတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုAstraZeneca ကာကွယ်ဆေးထိုးဆေးတန်း60ပေးဖို့အမေရိကန်အစိုးရကပြောနေပါတယ်။ဒီဆေးကိုအမေရိကန်ပြည်ထောင်စုမှအသုံးပြုဖို့အတည်ပြုချက်တော့မပေးသေးပါဘူး။ကျန်းမာရေးဆိုင်ရာကြောင်းကျင်သူတွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံနဲ့အတူတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုပို့ပြီးတော့ထောက်ပံ့ပေးတယ်လို့ပြောနေပါတယ်။ Brown တက္ကသိုလ်ပြည်သူ့ကျန်းမာရေးဌာနမှဒေါက်တာ S. Chinchal ကABC ရုပ်သံကိုခုလိုပြောပါတယ
် We've got to help India get this under control for a variety of reasons the humanitarian
ဒီနေ့ကိုထိန်းချုပ်နိုင်အောင်အိန္ဒိယကိုအကူအညီပေးရပါလိမ့်မယ်အကြောင်းမျိုးမျိုးရှိပါတယ်လူသားချင်းစာနာမှုအရာရောပထဝီနိုင်ငံရေးအရာပါကျန်းမာရေးရှုထောင့်ကကြည့်ရင်အကြီးအကျယ်ရောဂါပြန့်ပွားမှုတွေကမျိုးရိုးဗီဇကွဲသွားတဲ့နောက်ထပ်ပိုးတွေထပ်ပေါ်လာနေတဲ့နေရာတစ်ခုဖြစ်သွားနိုင်လို့ပ
ါသမ္မတဘိုင်ဒန်ရဲ့ဝန်ထမ်းကြီး J.K. Ron Carlin ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယရဲ့ကိုပိုင်ပုံစံOxford AstraZeneca ကာကွယ်ဆေးတန်း20ထုတ်နိုင်ဖို့လိုအပ်တဲ့စီးပစ္စည်းတွေပို့ထားတဲ့အကြောင်း CBS ရုပ်သံ Face the Nation စီးစင်ကိုပြောဆိုပါတယ်။ဘာမောက်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ကတော့လူနာရီနဲ့ပတ်သက်တဲ့စီးမျဉ်းတွေကိုအမေရိကန်အစိုးရကလျှော့ချပေးတင်ပါတယ်။ဒါမှလည်း generate တခြားမထင်ရှားတဲ့နာမည်နဲ့အကုန်ကျနေတဲ့ပုံစံတူဆေးမျိုးတွေထုတ်လာနိုင်မယ်လို့သူကပြောပါတယ်။ဒီပြောဆိုချက်ကိုစီးဝါထုတ်လို့ရေးကုမ္ပဏီတွေကတော့ဘေးကင်းလုံခြုံရေးအကြောင်းပြချက်နဲ့လက်မှတ်ခံပယ်ချကြပါလေ။ကာကွယ်ဆေးတွေကိုဘယ်လိုချက်ချက်ပြပြဖြန့်ဝေမလဲ၊ထုတ်ဝေခွင့်လိုင်စင်တွေပေးမလဲ၊ဘယ်လိုချက်ချက်ပြပြမျှဝေကြမလဲဆိုတာကိုသမ္မတဘိုင်ဒန်အစိုးရကမကြခင်ကြေညာမယ်လို့လဲဝန်ထမ်းကြီးကJK Ram Klein ကပြောဆိုတော့ပါလေ။ဆရာကျွန်တော်ပြီးခဲ့ပြီပ
ဒီနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲခင်ဗျာအခုကြာနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ဒီကနေ့ဟာဆရာမတွေကိုကျေးဇူးတင်ကြောင်းအထိမ်းအမှတ်ဂုဏ်ပြုတဲ့နိုင်ငံတကာနေ့ဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့စစ်ကောင်စီကကျောင်းနေပြန်ဖွင့်မဲ့အစီအစဉ်ကိုတပိတ်မောက်ပြီးဆရာမတွေကျောင်းသူကျောင်းသားတွေနဲ့အတူလူထုကဆန္ဒပြကန့်ကွက်ကြပါတယ်မန္တလေးတောင်ကြီးမိုးကုတ်ဒဝဲမုံရွာနဲ့စလင်းကြီးမြို့တွေမှာစစ်ကြုံပညာရေးအလိုမရှိကြောင်းလူရနဲ့ချီဆန္ဒပြကြသလိုမြို့နယ်တချို့မှာလူမဲ့တပိတ်စိတ်နေတပိတ်တွေလည်းပြုလုပ်ခဲ့ကြပါတယ်ခင်ဗျာကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်အတိအမှပြုဖို့နဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေတွေကိုအရေးပေါ်အကူအညီလိုအပ်နေတဲ့မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးဖို့သူတို့အသက်ရှင်တန်ရေးအထောက်အကူပြုနိုင်ဖို့ NUG ကိုတုံးဆွဲခွင့်ပြုရေးကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကဒီကနေ့အမေရိကန်အောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီမှတိုက်တွန်းပြောဆိုဖို့ရှိပါတယ်မြန်မာစံတော်ချိန်အင်္ဂါည7နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်တနာရီမှာအမေရိကန်အောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီမှပြုလုပ်ဖို့ရှိတဲ့မြန်မာအရေးကြားနာပွဲအတွင်းတာမတ်ကြီးဦးကျော်မိုးထွန်းကအဲ့ဒီလိုတိုက်တွန်းပြောဆိုဖို့စီစဉ်ထားတာပါမြန်မာအကြအတဲကိုဖွင့်ချခြင်းလို့ဆိုရမယ် The Unfolding Crisis in Burma ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲကိုပြုလုပ်မှာဖြစ်ပါတယ်ခင်ဗျာဂျပန်တည်င်းတော် UK ကီတာဇူမီကိုလုတ်ကြံတည်င်းဖြန့်ချိမှုနဲ့ကမ္ဘာစံနယ်ဇင်းတည်င်းလွတ်လပ်ခွင့်နေ့ဖြစ်တဲ့တည်င်းလာနေ့မှာစစ်ကောင်စီကဆွဲချက်တင်လိုက်တယ်လို့ဂျပန်အခြေစိုက်ကြိုတိုတည်င်းမှာရေးသားထားပါတယ်ခင်ဗျာဒီကနေ့အတွက်တည်င်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့တော်နီပေါ်လတ်ဖြစ်ပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါVOA စီစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိများနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come.